Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေကြပါစေ VOA American တန်ကနေ2016ခုနှစ်ဩဂုတ်လ2ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ32.40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ကျွန်တော်ဆမ်မိုးဝေပါအခုမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့ဆုမြတ်မောင်ပါရှင်ချာဆောင်အမေရိကန်မွတ်စလင်စစ်တီတူရဲ့မိဘတွေအပေါ် Republican သမ္မတလောင်းဒေါ်နယ်ထရမ့်ကဝေဖန်ခဲ့တဲ့အပေါ်စိတ်ပျက်ချောင်း Republican ပါတီမှာဩစာညောင်းတဲ့အမတ်တချို့ကပြောကြားခဲ့ပါတယ်တခါ Washington မြို့တော်မှာရောက်နေတဲ့ Singapore ဝန်ကြီးချုပ် Lee Hsien Loong ဟာ Arlington စစ်သည်ကြီးနဲ့ Biden ကစစ်ဌာနချုပ်တို့စီကိုတွားရောက်ခဲ့ပါတယ်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုကိုစောင်းဝင်းလှိုင်းနဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါခင်ဗျာသတင်းတွေကြီးညာပြီးကြားကြရမယ့်အထက်မှာဆိုရင်တော
့ Any background Islam is a religion of peace.There is no place for what is taking place.
American ပြည်ထောင်စု Republican သမ္မတလောင်း Trump ကိုဝေဖန်ပစ်တင်ခဲ့တဲ့ခိုင်စရာခံဖြစ်ပါတယ်။သူနဲ့ VOA ရုပ်တံတွေ့ဆုံခန်းအစီအစဉ်ကြောင်းတင်ပြပေးမယ့်သတင်းလော်မှာအပြည့်စုံကိုနားဆင်ကြရမှာပါ။ဒါ့အပြင်မြန်မာနိုင်ငံမှာရေဘေးဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းပြီးတော့လွတ်တော်မှာနိုင်ငံသားတွေရဲ့အခွင့်အရေးတွေကိုလိုသလိုချိုးဖောက်ခွင့်ပြုထားတဲ့အရေးပေါ်စီမံချက်ဥပဒေကိုဖျက်သိမ်းဖို့ဥရကြံတစ်ခုတင်သွင်းလိုက်တယ်ဆိုတဲ့အခြေအနေထိုင်းမြန်မာနယ်စပ်ကမိဘမဲ့ကလေး200နီးပါးအတွက်တရားဝင်တပ်တွေကလက်မှတ်အထောက်အထားတွေရရှိဖို့အတွက်ထိုင်းရှိနေများကောင်စီနဲ့လူခွင့်ရေးအဖွဲ့တွေကစူးစမ်းနေကြပြီဆိုတဲ့သတင်းလွှာစာတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဇော်ဝင်းနိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ။
ပြီးခဲ့တဲ့သတင်းပတ် Democratic Party ညီလာခံတွင် Hillary Clinton ကိုထောက်ခံကြောင်းမိန့်ခွန်းပြောခဲ့ကြတဲ့ချာဆောင် American Muslim စစ်သည်တဦးရဲ့မိဘအပေါ် Republican Party သမ္မတလောင်း Donald Trump ကဝေဖန်ခဲ့တဲ့အပေါ်မှာစိတ်ပျက်ကြောင်း Republican Party မှာဩစာညောင်းသူတချို့ကပြောကြားခဲ့ကြပါတယ်။ Kasia Khan နဲ့သူ့ရဲ့ဇနီး Kazala တို့အပေါ် Trump ကတယောကဲ့ရဲ့တယ်လို့ပြောခဲ့တာကိုစိတ်ပျက်မိတယ်လို့အထက်လွှတ်တော်အမတ် John McCain နဲ့တခြား Republican အမတ်တချို့ကပြောကြားခဲ့ကြတာပါ။Donald Trump ရဲ့ပြောကြားချက်တွေကိုသူ့အနေနဲ့ဘလောက်သဘောမတူတယ်လဲဆိုတာဖော်ပြလို့မရနိုင်ကြောင်းနဲ့ Trump ရဲ့ပြောကြားချက်တွေဟာ Republican Party ရဲ့သဘောထားကိုကိုစားမပြုဘူးဆိုတာ American ပြည်သူတွေနားလည်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းစစ်သုံးပန်းဖြစ်ခဲ့မှုတဲ့လွှတ်တော်အမတ် John McCain ကပြောကြားခဲ့ပါတယ်။ Kasia နဲ့ Kazala Khan တို့ရဲ့တားဖြစ်သူဗိုလ်ကြီး Hamron Khan ဟာ2004ခုနှစ်တုန်းကအီရတ်မှာအသေးခံဘုံခွဲသူလက်ချက်နဲ့တေဆုံးခဲ့တာပါဘိုဂျီဟမ်ရွန်ခန်းရဲ့မိဘနှစ်ပါးဟာ VOA အပါအဝင်ရုပ်သံဌာနတချို့ကိုတင်းနှလာနေကသွားရောက်ပြီးတော့အင်တာဗျူးတွေပေးခဲ့တာမှာ Trump ကိုဝေဖန်ကြောင်းပြောကြားခဲ့ကြပါတယ်။ Trump အပေါ်လူကြိုက်နည်းနေတဲ့အခြေအနေက Republican Party ကိုထိခိုက်စေတယ်လို့ခန်းက VOA ကိုပြောကြားပါတယ်။ Democratic Party ညီလာခံတို့က Mr. ခန်းကသူ့ရဲ့သားဟာတိုင်းပြည်အတွက်အနစ်နာခံအသက်ဆွန့်သွားတယ်လို့မိန့်ခွန်းပြောကြားခဲ့ပြီးတော့မွတ်စလင်တွေကိုနိုင်ငံတည်းဝင်မလာအောင်တားသင့်တယ်လို့ပြောခဲ့တဲ့ Donald Trump ကိုဝေဖန်ခဲ့တာပါအဲဒီနောက်မှာတော့ Donald Trump ဘက်ကလည်းပြန်လည်ပြီးတော့ဝေဖန်ပြောဆိုနေတာဖြစ်ပါတယ်ရှင
် Democrat Party သမ္မတလောင်း Hillary Clinton ဟာပြန်ပြက် Republican Party သမ္မတလောင်း Donald Trump ရဲ့လူမှုစစ်တမ်းတွေမှာအသာစီးရနေတယ်လို့ American နိုင်ငံရေးစစ်တမ်းတွေမှာဖော်ပြကြပါတယ်ဒါဟာပြီးခဲ့တဲ့သတင်းပတ်အတွင်း Democrat Party ညီလာခံအတွင်း Hillary Clinton နဲ့တခြားညီလာခံမှာစကားပြောခဲ့ကြသူတွေကထရမ့်အနေနဲ့အမေရိကန်ပြည်ထောင်စုရဲ့ခေါင်းဆောင်မဖြစ်သင့်ဘူးဆိုပြီးတိုက်ခိုက်ပြောဆိုခဲ့ကြပြီးတဲ့နောက်မှာစစ်တမ်းတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။နိုင်ငံရေးလောကတွေကပထမဆုံးအကြိမ်ဝင်ရောက်လာတဲ့အင်ချမ်းမြေလုံခြုံရေးတထေးကြီးဒေါ်နယ်ထရမ့်ဟာလည်းပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကကျင်းပခဲ့တဲ့ Republican Party ညီလာခံအပြီးမှာနိုင်ငံရေးဝန်ကြီးဟောင်း Hillary Clinton နဲ့လူမှုစစ်တမ်းတွေမှာအသာစီးရခဲ့တာပါ။ Republican Party ညီလာခံအတွက်မှလည်း Hillary Clinton ကိုတိုက်ခိုက်ပြောဆိုခဲ့ကြတာဖြစ်ပါတယ်။လေးရကြစီကျင်းပခဲ့ကြတဲ့ပါတီနှစ်ခုစလုံးရဲ့ညီလာခံနေပြီးဆုံးသွားပြီးတဲ့နောက်မှာတော့Clinton က Trump ကို46ရာခိုင်နှုန်း39ရာခိုင်နှုန်းနဲ့စစ်တမ်းနေမှာအသာစီးရနေတယ်လို့ CBS ရုပ်သံသတင်းကပြောပါတယ်။ဒါဟာဇွန်လလပိုင်းလောက်က Trump အပေါ် Clinton ကအသာစီးရခဲ့တဲ့43ရာခိုင်နှုန်း39ရာခိုင်နှုန်းနဲ့အလားတူတူနေတာလည်းဖြစ်ပါတယ
်။လီဗျားနိုင်ငံတွေက IS စစ်သွေးကြွရဲ့ပစ်မှတ်တွေရှိရာကို American စစ်တပ်ကလေကြောင်းစစ်ဆင်မှုတွေလုပ်ခဲ့တယ်လို့ Pentagon စစ်ဌာနချုပ်ကတနင်္လာနေ့မှာပြောကြားခဲ့ပါတယ်။ကုလသမဂ္ဂထောက်ခံတဲ့လီဗျားဂျားဖြတ်အစိုးရ GNA ရဲ့တောင်းဆိုချက်အရIS စစ်သွေးကြွရဲ့အခိုင်အမာခြေကုပ်ယူထားတဲ့ဆာ့ဒ်မြို့အပေါ်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာလို့ American နဲ့လစ်ဗျာတာဝန်ရှိသူတွေကပြောပါတယ် American ကာကွယ်ရေးဝန်ကြီး Ash Carter နဲ့ပူးတွဲစစ်ဦးစီးချုပ်များရဲ့အကြီးအကဲဗိုလ်ချုပ်ကြီး Joe Dunford ရဲ့အကြံပြုချက်ကြောင့် GNA အစိုးရနဲ့ဆက်နွယ်နေတဲ့တပ်တွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့သမ္မတကတိုက်ခိုက်ဖို့အမိန့်ပေးခဲ့တာလို့ Pentagon စစ်ဌာနချုပ်ကပြောကြားခဲ့ပါတယ်
The goal for the GNA is to eliminate ISIL from CERT and from the country and we'll be working closely with
them. GNA ရဲ့ UI ချက်က IS စစ်သွေးကြွားတွေကိုစားမြို့တွေကနေတခါနိုင်ငံတွေကနေပပျောက်သွားအောင်ခြေမုံမှုဖြစ်ပါတယ်ကျွန်တော်တို့အနေနဲ့သူတို့နဲ့အနီးကပ်ဆောင်ရွက်သွားမှာဖြစ်တယ်လို့ပန်တဂွန်ပြန်ကြားရေးတာဝန်ခံပီတာကုတ်ကပြောကြားခဲ့တာပါ GNA တပ်တွေရှီယာကိုဓာတ်ရိုက်ချိန်ရွယ်ထားသလိုဒေတာရင်းကအရက်သားတွေကိုပြစ်မှတ်ထားပြစ်ခတ်နေတဲ့တင်ကားတစ်စီးကို American လေကြောင်းတိုက်ခိုက်မှုအတွင်းမှာဖျက်ဆီးပစ်နိုင်ခဲ့တယ်လို့လည်းသူကပြောပါတယ်လေပြားနိုင်ငံတွေကနေ IS စစ်သွေးကြွားတွေကို GNA တပ်တွေကတိုက်ထုတ်နိုင်ရေးအတွက်IS ပြစ်မှတ်တွေအပေါ်အမေရိကန်ကလေကြောင်းတိုက်ခိုက်မှုတွေကိုဆက်ပြီးတော့လုပ်သွားမယ်လို့ဒီနေ့လာနေ့ကထုတ်ပြန်တဲ့ Pentagon ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင
် VOA အမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရောက်ရှိနေတဲ့စင်ကာပူဝန်ကြီးချုပ်လီချန်လုံဟာတနင်္လာနေ့တော့ကအလင်တန်အမျိုးသားစစ်တင်းကြိုင်မှာအမည်မသိကြဆုံးစစ်တီတွေရဲ့ဂုဘိတ်မှာလွန့်သူပန်းဝေချခဲ့ပါတယ်အမေရိကန်နဲ့စင်ကာပူနိုင်ငံကြားတန်တမာဆက်ဆံရေး90ပြည့်အထိမ်းအမှတ်အတွက်ဝန်ကြီးချုပ်လီရှန်လွန်ဟာနိုင်ငံတော်ဧည့်သည်အဖြစ်နဲ့9ရက်ကြာခီးစဉ်နဲ့ရောက်ရှိနေတာဖြစ်ပါတယ်။အာလင်တန်စစ်တင်းကြိုင်ကိုသွားရောက်ပြီးနောက်နေ့မှာတော့ဝန်ကြီးချုပ်လီဟာပင်တဂွန်စစ်ဌာနချုပ်ကိုသွားပြီးအမေရိကန်ကာကွယ်ရေးဝန်ကြီးအက်ခါတာနဲ့တွေ့ဆုံခဲ့ပါတယ်။ဩဂုတ်လ၂ရက်နေ့အင်္ဂါနေ့ညကျရင်တော့တမရအင်ဗျူတော်မှာနိုင်ငံတော်ညစာစာပွဲကိုတက်ရောက်မှာဖြစ်ပါတယ်။စင်ကာပူဝန်ကြီးချုပ်ဟာအမေရိကန်အစိုးရအဖွဲ့ဝင်တချို့နဲ့လည်းတွေ့ဆုံမှုအစီအစဉ်ရှိပါတယ်။90ပြည့်အမေရိကန်စင်ကာပူတန်တမာဆက်ဆံရေးအပြင်စီးပွားရေးပညာရေးနဲ့စီးရေးဆိုင်ရာနိုင်ငံခြားဆက်ဆံရေးတွေအတွက်ကိုလည်းအောင်ပွဲခံအထိမ်းအမှတ်လုပ်မှာဖြစ်တယ်လို့အင်ဗျူတော်ကသတင်းထုတ်ပြန်ထားပါတယ်။
ထိုင်းနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအတွက်ဆန္ဒခံယူပွဲကျင်းပချိန်ကာလမှာထိုင်းရောက်မြန်မာအလို့သမားတွေကိုတတိနဲ့နေထိုင်သွားလာဖို့အတွက်ဘန်ကောက်မြန်မာတန်ယုံကအထူးသတိပေးနှိုးဆော်ချက်ထုတ်ပြန်ထားပါတယ်။ဩဂတ်စ်လ9ရက်နေ့တနင်္ဂနွေနေ့ကျရင်ထိုင်းတနင်္ဂနွေလုံးမှာဆန္ဒခံယူပွဲတွေကျင်းပမှာပါ။ဖြစ်လုံးချွတ်ဆန္ဒခံယူပွဲကျင်းပတဲ့ကာလအတွင်းမှာထိုင်းအစိုးရကရဲတပ်ဖွဲ့ဝင်အများအများကိုလုံခြုံရေးတိုးမြှင့်ချထားမှာဖြစ်တဲ့အတွက်အကြောင်းမျိုးမျိုးနဲ့ထိုင်းနိုင်ငံထဲမှာရောက်နေတဲ့မြန်မာနိုင်ငံသားတွေနဲ့ရွှေပြောင်းအလို့သမားတွေအနေနဲ့အခုကာလမှာအထူးသတိထားပြီးတော့နေထိုင်သွားလာကြဖို့မြန်မာတန်ရုံးကနှိုးဆော်ထားပါတယ်။ခရီးသွားလာတဲ့အခါမှာလည်းစာရွက်စာတမ်းအထောက်အထားပြည့်စုံယူသွားဖို့နဲ့တကယ်လို့ထိုင်းရဲတွေကစစ်ဆေးတဲ့အခါမှာအသာတကြီးစစ်ဆေးခံကြဖို့အတွက်တန်ရုံးရဲ့ကြေညာချက်ထဲမှာတိုက်တွန်းထားပါတယ်။အခက်အခဲတစုံတရာရှိရင်ဆက်သွယ်ဖို့အတွက်ကိုလည်းကြေညာချက်ထဲမှာတန်ရုံးတာဝန်ရှိသူတွေရဲ့နာမည်နဲ့ဖုန်းနံပါတ်တွေကိုဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာ2014ခုနှစ်ထဲကအာဏာသိမ်းထားတဲ့စစ်အစိုးရကဖွဲ့စည်းပုံအစ်ကိုရေးဆွဲခဲ့ပါတယ်။ထိုင်းလွှတ်တော်အပေါ်စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုကိုခိုင်မာအောင်ရေးဆွဲထားတယ်လို့ထောက်ပြနေကြတဲ့ဖွဲ့စည်းပုံမူကြမ်းနဲ့ပတ်သက်လို့ဝေဖန်ကန့်ကွက်သူအများအပြားကိုဖမ်းဆီးခဲ့ပါတယ်။ဂျပန်တွင်းမှာကျင်းပတော့မဲ့ဖွဲ့စည်းပုံမူကြမ်းနဲ့ပတ်သက်လို့ပြည်သူတွေကြားသတင်းအချက်အလက်အလုံးလောက်မရှိရရှိတာအသေးစိတ်ဆွေးနွေးမှုမျိုးမရှိတဲ့အပေါ်မှာလည်းဝေဖန်မှုတွေရှိနေပါတယ်။ဆန္ဒခံယူပွဲနေ့ကျရင်ထိုင်းရဲတပ်ဖွဲ့ဝင်1000ကျော်ကိုဖျက်ချထားမယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ရှင်
။ရန်ကုန်အမေရိကန်တန်ယုံရဲ့စီစဉ်မှုနဲ့အမေရိကန်နဲ့မြန်မာနိုင်ငံကတရားဥပဒေစိုးမိုးရေးနဲ့တရားရေးဆိုင်ရာကြွန့်ကျင်သူတွေကနိုင်ငံဖြတ်ကျော်ဂိုင်းဖွဲ့ရာဇဝတ်ကျူးလွန်မှုတွေနဲ့ပတ်သက်လို့အတွေ့အကြုံနဲ့ကြမ်းကြွင်မှုတွေကိုမျှဝေတဲ့ဆွေးနွေးပွဲကိုရန်ကုန်မြို့မှာတင်းနေလာနေကပြုလုပ်ခဲ့ပါတယ်။တရားမဝင်မှုရဲ့စေဝါကုန်ကူးမှုနဲ့လူကုန်ကူးမှုတွေကိုဘယ်လိုကင်တွယ်နိုင်နေမလဲဆိုတာကိုဆွေးနွေးဖို့အခွင့်အလမ်းဖြစ်တယ်လို့အမေရိကန်တန်ယုံရဲ့ Facebook လူမှုကွန်ရက်ပေါ်မှာဖော်ပြထားပါတယ်။ဒီမိုကရေစီလူအတိုင်းအဝိုင်းမှာတရားဥပဒေစိုးမိုးမှုကအရေးကြီးတယ်ဆိုတဲ့ကိစ္စကိုအဓိကထားဆွေးနွေးကြတဲ့ဆွေးနွေးပွဲကိုအမေရိကန်သားမကြီးစကော့မာရှယ်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းတို့ကဆွေးနွေးပွဲကိုတက်ရောက်ဖွင့်လှစ်ပေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ပူးပေါင်းဆောင်ရွက်မှုနဲ့အမေရိကန်တန်ယုံအမေရိကန်တရားရေးဌာနတို့ကစီစဉ်ပြုလုပ်တာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုစုံစမ်းရေးဘျူရို FBI မှာအလုပ်လုပ်နေတဲ့ Electronic ပိုင်းဆိုင်ရာဤပညာကျွမ်းကျင်သူအမေရိကန်တယောက်ကသူဟာတရုတ်အစိုးရအတွက်တချို့လုပ်ပေးခဲ့တာကြောင့်အပြစ်ရှိကြောင်းဝန်ခံခဲ့ပါတယ်။တရုတ်နိုင်ငံမှာမွေးဖွားပြီးတော့အမေရိကန်နိုင်ငံသားခံယူထားတဲ့ခွန်ရွှန်ချွန်းကလျှို့ဝှက်တဲ့အချက်အလက်တွေကိုတရုတ်ကိုပေးခဲ့တယ်လို့နယူးယောက်မြို့ကပြည်ထောင်စုတရားရုံးမှာတင်းနှလာနေတုန်းကဝန်ခံထွက်ဆိုပါတယ်။ FBI ရဲ့ဖွဲ့စည်းထားပုံစရာ FBI ထောက်လှမ်းရေးအရာရှိတွေနဲ့သူတို့ခရီးစဉ်တွေအပြင်ဒီ FBI ရဲ့ထောက်လှမ်းစောင့်ကြည့်မှုနဲ့ပတ်သက်လို့ကန့်သက်တားမြစ်နေရတွေမှာသာပပြတာထားတဲ့အချက်အလက်တွေကိုလည်းခွန်ရွှန်ချွန်းကဓာတ်ပုံရိုက်ယူပြီးတော့တရုတ်ကိုပေးခဲ့တယ်လို့ American တရားရေးဌာနကပြောပါတယ်။သူဟာ1998ခုနှစ်ထဲက FBI မှာစတင်အလုပ်လုပ်ခဲ့ပြီးတော့ထိတ်တန့်လုံခြုံရေးကင်းရှင်းကြောင်းထောက်ခံမှုကို1998ခုနှစ်မှာရရှိခဲ့တဲ့အတွက်လျှို့ဝှက်အချက်အလက်တွေကိုသူ့အနေနဲ့ရယူနိုင်ခဲ့တယ်လို့တရားရေးဌာနကပြောပါတယ်ရှင်။
ဒေသတွင်းကပင်လယ်ဓားများတွေကိုနေနေရေးအတွက်ပူးတွဲဆောင်ရွက်ကြဖို့မလေးရှားဝန်ကြီးချုပ်ကအင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဒေသမှာအစ္စလာမစ်စစ်သည်ကြွားတွေကတင်မောတွေပြန်ပစ်ဆွဲမှုတွေရုတ်တရက်တိုးမြင့်ဖြစ်ပေါ်လာတဲ့အတွက်စီးပွားပြေကုန်သွယ်ရေးတင်မောတွေဖြတ်တန်းသွားလာနိုင်မဲ့ရေကြောင်းလိုင်းတတ်မှတ်ပေးထားဖို့ဒီသုံးနိုင်ငံကပြီးခဲ့တဲ့ဇွန်လအတွင်းသဘောတူခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ထိတန်းရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကုစားဝန်လိုင်းတို့ကြီးညာသွားတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုစတင်ပြီးတော့ထုတ်လွှင့်ပေးပါရမယ်။မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ကြားအောင်ပါ။မန္တလေးနဲ့စကိုင်းတိုင်းတွင်ဒေသတော်တော်များများမှာရေလွှမ်းမိုးနေပြီးတော့ရေဘေးဒုက္ခသည်တွေအတွက်အရေးပေါ်အကူအညီရတာမကစားနပ်ရိက္ခာထောက်ပံ့မှုတွေကိုလည်းအင်းနဲ့အားနဲ့လိုအပ်နေတဲ့အကြောင်းဒေသခံတွေက VOE ကိုပြောပါရတယ်။တာဝန်ရှိသူတွေကတော့လူအသေးပျောက်တော့မရှိသေးဘူးလို့ပြောကြပါရတယ်။လက်ရှိအခြေအနေမှာနေရက်ကနေဘေးလိုရာကိုပြောင်းရွှေ့နေကြရတဲ့ရေဘေးဒုက္ခသည်တွေကိုမန္တလေးတိုင်းဒေသကြီးအစိုးရကနေအရေးပေါ်အကူအညီတွေပေးနေတဲ့အကြောင်းတာဝန်ရှိသူတွေဘက်က VOE ကိုပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
လက်ရှိမန္တလေးမြို့ပတ်ဝန်းကျင်ဒေသတွေတဲ့ရေလွှမ်းမိုးမှုအခြေအနေအစိုးရဆုံးဖြစ်လာတဲ့အမရပူရမြို့နယ်ရှိတောင်တမန်အင်းတဝိုက်မှာမိသက်ကယ်ဆယ်ရေးရေရင်တွေနဲ့ကယ်ဆယ်ရေးတပ်ဖွဲ့တွေဟာဒေသခံတွေဘေးလွရာကိုပြောင်းရွှေ့ဖို့အကူအညီပေးနေကြောင်းမန္တလေးတိုင်းဗဟိုမိသက်ဌာနကတာဝန်ကျမိသက်ဝန်ထမ်းတဦးက VOE ကိုပြောပါရယ်
။ခုညမှာလည်းကျွန်တော်စတင်းမိုင်နေချတာတယ်ခင်ဗျ။အကြီးကြီးတဲ့နေရာဒေသတွေမှာလေ။တက်ဆွဲဝင် AI နဲ့ဟိုစတင်းမိုင်ပေါ့နော်။တက်စုတစုရှိတဲ့နေရာရှိရယ်၊နှစ်စုရှိတဲ့နေရာရှိရယ်။နောက်ပြီးရေရင်စကန်းတွေလည်းဖွင့်ထားတယ်ဗျ။မိသက်ဆက်လေးကြီးချပြီးတော့လေ။ဖုံးမြေမြင့်ပြီးမြင့်တဲ့ဖုံးကြီးချောင်းနေနေရာဒေသတွေအဲ့လိုနေရာမျိုးပျောက်ရွှေ့ပြီးတယ်။သူတို့ကအဲ့ကြတော့ဒီတက်ဆိုင်ရာရက်ွက်အုပ်ချုပ်ရေးမှုပေါ့နော်။သူကအဲ့အလုံးအစီအစဉ်ပေးထားကြကျွန်တော်ကတော့ဒီရွာလေးပေါင်းရှိမှာကောင်သူတတ်မှတ်ပေးတဲ့နေရာလေးကိုလိုက်ပို့ပေးရဲ့
အဲ့တော့ရွာလေးဘက်ကိုရေတက်လာတဲ့အခြေအနေရောဘယ်လိုရှိလဲရှင
်ရေတက်လာတော့ဟာကျွန်တော်မနေညပေါ့နော်ရေတက်လို့ဆိုပြီးကျွန်တော်အဲ့မှာကဲလေးလုပ်ငန်းတွေတွားလုပ်တယ်သူရွာလူရွာလေးမှာပြောင်းမလို့သူတွားကြတယ်ဆောင်းကူညီဆောင်းရပြီဟိုကယူရအဲ့အချိန်မှာဝါလောက်ပဲရှိတယ်ပေါင်လောက်ပေါ့နော်အဲ့လောက်ပဲရှိတယ်တရားမြုပ်လို့မြုပ်ပေါ့အဟူအိုင်မနက်ပိုင်းကြတော့အဲဒါကပါအပေါ်ပိုင်းမြုပ်သွားအပေါ်ပိုင်းမြုပ်သွားလို့အဲမနက်ကကြွာသားကြီးရွာသားကြီးကျောင်းရွှေလို့ရအောင်အဲမှာကျွန်တော်တပ်ဖွဲ့ဝင်အင်အားတွေသွားပြီးတော့မှကူညီဆောင်ပေးရတော့
အလားတူမန္တလေးမြို့နာပတ်ဝန်းကျင်ဖြစ်တဲ့ရွှေကျဲရက်နဲ့ဒဒဦးဘက်တွေမှာလည်းရေကြီးတဲ့အခြေအနေတွေကိုဒေသခံတွေကြုံတွေ့နေရကြောင်းမန္တလေးမြို့ကလည်းဖြစ်ရေဘေးဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးခဲ့သူတအုပ်လည်းဖြစ်တဲ့မတ်သက်မွန်ဖြိုးက VOE ကိုပြောပါရစေ
။အဲ့မှာနေဒေသခံရွာဒီရွာသားတွေအခြေအနေကတော့ကျမကြီးဆောင်ရှောက်မှုတွေလုံးမနေပြလို့ရှိရင်သူတို့အတွက်စားဝတ်နေရေးပေါ့နော်နေနေရလည်းမရှိတော့ဘူး။စားရလည်းဒုက္ခရောက်ပြီးရခါကြတော့တရားတွေကိုဒီကူညီရတော့အဲ့တော့အများဆုံးလုံးမယ်လို့တော့မမြင်နေဒီကအခုခါက evacuation ဆင်မဲ့လုပ်နေလို့ကျွန်မမြင်နေဟိုအဓိကအဲ့ဒါကိုပဲလုပ်နေတယ်ဟိုဘေးကင်းရအောင်ပြောင်းရွှေ့တယ်ပစ္စည်းတွေပြောင်းရွှေ့တယ်ခမင်းတို့ဝေတဲ့အချိန်ဒီပိုင်းတောင်မရသေးဘူးဆက်ကြီးအခုမှတက်ကောင်းလုံးရှိနေရအောင်ဆက်ဆက်ခါကြတော့ဒါပေမဲ့ area အရင်တည်တယ်မှာသူရဘက်ကလုပ်နေတာတွေကတော့သူတို့လုပ်နိုင်ငံလုပ်နေတော့ညာလေပြင်းရည်ကြီးအပိုင်းကိုမရောက်သေးပဲနဲ့အခုမှသူတို့ကဟို disaster response ပေါ့နော်အခုမှသူတို့ကပြင်းရှင်နေတဲ့အပိုင်းတွေရှိရဲ့လို့ကျွန်မမလုပ်ဘူးလားဆိုတော့လုပ်တယ်သို့တော်လည်းအနာစားပြီးတော့ဆိုင်ပြင်းနေတဲ့အဆင့်မှာပဲရှိသေးတယ်။တော့အားဆုံးခွန်ဆိုင်ရလို့တော့ကျမအများကြီးမတွေ့ရသေးဘူး။အဲဒါပေမဲ့မလေးတိုင်းစီလိုက်ဆိုအားကဥစ္စာဥပမြန်မာတို့ဝါတို့စီတင်ရဒီတောင်တမန်ရင်းဘက်ကိုတော့နည်းနည်းပိုအားရုံစိုက်လုပ်ပြီးနေရဆိုတော့မြင်ရတယ်ပေါ့နော်မ
။လက်ရှိမြေကြီးတက်လာတဲ့နှုံးကအရင်နှစ်တွေကထက်စာရင်ဉဏ်ဆန်ကြောင်းတွေ့ရတယ်လို့လဲမန္တလေးအခြေစိုက်တဘာဝပုံဝင်ကျင်ထိန်းသိမ်းရေးအဖွဲ့တစ်ခုဖြစ်တဲ့စိမ့်အောင်ဆုံးအဖွဲ့တာဝန်ခံတအုပ်ဖြစ်သူကိုငိမ့်ချန်းက VOE ကိုပြောပါရစေ
။မန္တလေးကြီးကြီးတော့နှစ်စဉ်နဲ့ဒီကြီးနေတဲ့နေရာတွေပါပဲ။ဟိုတို့တော့ဒီနှစ်ကတော့ရေတက်တာမြန်တယ်။ဒီကြီးကမြန်တယ်။2004ခုနှစ်တို့2013ခုနှစ်တို့တော့လည်းကြီးခဲ့ပါတယ်။ဒါပေမဲ့အခုဟာကတော့အော်ဒီတက်တာနဲ့မလေးညာတယ်ဒီကအခုဖြစ်နေတဲ့မန္တလေးစကိုင်းလမ်းဒီဝေဝဲရတွေနောက်တောင်တမန်အင်းအဲနောက်မန္တလေးဒီဒီရေတက်ပြီးဒီကွန်ဘက်ဒီအဲ့ဒါတွေမှာရေတက်တာတော့နည်းနည်းကြည့်တာမြန်လို့နဲ့တော့အခုကတော့လည်းမြန်တယ်နောက်အခုဒီတစ်ခါတော့ဒီနေ့ကလာနေညာလည်းဖြစ်တယ်နောက်အဲဒီမုန်တိုင်းရှင်နည်းနည်းမိုးကလည်းအထက်ဘက်မှာကြီးပြီးတော့မတော်အထက်ကနေဆင်းလာတဲ့ရေတွေကတော့တုံးတာတုံးတာဒါပေမဲ့ဒီနေ့နည်းနည်းမြန်တယ်မြန်မြန်နေတဲ့ကောနာအဲရေတက်တာတွေမြန်တော့တာပဲလေအဲအခုဒါကတော့တောင်တမန်အင်းကတော့ အမှန်အမြဲဆုံးပဲတောင်မိုင်းအင်းကိုအလိုက်တော့ရေနာဝန်တက်တူတွေမှာတိုက်ကြည့်ဝင်သွားတယ်အဲစစ်စင်အာမိုင်းကိုယ်တိုင်နဲ့ကျွန်တော်ရောက်ပြီးတော့မှချက်ချင်းနဲ့ဒါကျောင်းကိုပါတရားဝင်ကိုအတိပေးယူပေးကြပါအရင်မြေအရင်တော့လည်းဒီရေနာဝန်တက်တူတော်ကဝင်ပါဒါပေမဲ့အဲ့လိုဒီဝင်ပြီးရတဲ့ဒီသူကဒီကြည်ကြီးနဲ့မှနောက်မှပြီးကြရတာ
အခုလိုမန္တလေးတိုင်းဒေသတွင်းရေကြီးမှုဟာ2004ခုနှစ်အစိုးရဆုံးရေလွှမ်းမှုခံရပြီးနောက်ပိုင်း12နှစ်တာကာလအတွင်းအစိုးရဆုံးနှီးပါလောက်ဖြစ်လာတယ်လို့လည်းဒေသခံတွေကပြောပါတယ်ရှင
်မှန်ကြီးနိုင်ပြောပြသွားတာပါအခုတော့လွှတ်တော်ဘက်ကအခြေအနေကိုကြည့်ရအောင်ပါအရေးပေါ်စီမံမှုအဲ့ဥပဒေကိုဖျက်သိမ်းမဲ့ဥရေကြံကိုလွှတ်တော်ဥရေကြံကော်မတီကအစည်းအဝေးခါစားနဲ့အတူလွှတ်တော်ကိုတင်သွင်းလိုက်ပါတယ်ကော်မတီဝင်တို့ကတော့ဒီဥပဒေကိုလုံးဝဖျက်သိမ်းရေးတဲ့တချို့ပုံမှန်တွေကိုပြင်ဆင်ဖို့အကြံပြုထားပါတယ်။ဒီဥပဒေဟာနိုင်ငံသားတွေရဲ့မူလအခွင့်အရေးတွေကိုလိုသလိုချိုးဖောက်ပြီးတော့အချိန်မရွေးဖမ်းဆီးနိုင်တဲ့ဥပဒေဖြစ်တာကြောင့်လုံးဝဖျက်သိမ်းဖို့လိုအပ်တယ်လို့လည်းဥပဒေပညာရှင်တွေကထောက်ပြနေကြပါတယ်။မတ်တင်ကြီးချိုက်စူးစီးတင်ပြထားတာကိုနားဆင်ကြပါခင်ဗျာ
။1950ရေးပေါ်စီမံမှုအဲ့ဥပဒေကိုဖျက်သိမ်းဖို့ဥပဒေချမ်းကိုပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီကအစီရင်ခံစာနဲ့အတူလွှတ်တော်ကိုတင်သွင်းခဲ့ပါတယ်။ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကဒီဥပဒေဟာနိုင်ငံသားတအုပ်ကိုအချိန်မရွေးအကြောင်းပြဖမ်းနိုင်တဲ့ဥပဒေဖြစ်နေလို့ပယ်ဖျက်ဖို့ဆောင်ရွက်ရလားလို့အခုလိုပြောပါတယ
်ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီကနေပြီးတော့အရေးပေါ်စီမံမှုအဲ့ဥပဒေကိုကျွန်တော်တို့ချက်သိမ်းမှုဥပဒေချမ်းတင်ပါတယ်ခင်ဗျာဒီနေ့တင်ပါတယ်အဲ့ဒီဥပဒေချမ်းနဲ့ပတ်သက်ပြီးတော့လည်းအစဉ်ခံစားဖို့ပြည်သူ့လွှတ်တော်မှာဒီနေ့ဖတ်ကြားပါတယ်ခင်ဗျာအော်ဒီဥဒီမှုတွေရဲ့ကောင်းကျိုးဆိုလို့ဆိုတာကျွန်တော်တို့ဘက်နှစ်ဘက်ရှိပါလေဗျတစ်ခုကတော့ဗျာအုတ်ချုပ်သူများဘက်ကပါနောက်တစ်ခုကတော့အုတ်ချုပ်သူခံအုတ်ချုပ်ခံများဘက်ကပါအစိုးရဘက်ကဆိုလို့ရှိရင်တော့ကျွန်တော်တို့ဒါဟိုအုတ်ချုပ်ခံရတဲ့လူပေါ့နော်နိုင်ငံသားများကိုကျွန်တော်ကြိုက်ကြလို့ထမ်းလို့ရတဲ့ဥတွေဖြစ်တဲ့အတွက်ကြောင့်သူ့ဘက်ကတော့အားပါတာပေါ့လေကောင်းတယ်လို့သူ့ဘက်ကကြည့်ရင်လည်းကောင်းတယ်လို့ပြောမှာပေါ့တိုးတော်လည်းနိုင်ငံသားဘက်ကကြည့်ရင်တော့ဒီဥတွေကမကောင်းပါဘူးခင်ဗျာကျွန်တော်တို့ဒီအယက်သားအစိုးရလက်ထက်မှာအယက်သားများရဲ့အခွင့်အရေးကိုဟိုလိုအပ်တယ်လို့ကျွန်တော်တို့ပယ်ဖြတ်နိုင်တဲ့ဒီဥပဒေကိုကျွန်တော်တို့အလိုမရှိအပ်ဘူးလို့တူညီစပါတယ်ခင်ဗ
ျဥပဒေချမ်းနဲ့ပတ်သက်ပြီးဆွေးနွေးလိုသူတွေကိုဖိတ်ခေါ်ထားပြီးနောက်ပိုင်းလွှတ်တော်မှာဆွေးနွေးဆုံးဖြတ်ကြမှာဖြစ်ပါတယ်ဥပဒေချမ်းကော်မတီဝင်ဗိုလ်မှူးချုပ်မောင်မောင်ကတော့အရေးပေါ်စီမံမှုအဲ့ဥပဒေကိုဖျက်သိမ်းမယ်အစားပုံမှန်တချို့ကိုပဲပြင်ဆင်ဖို့အကြံပြုထားတာကိုလည်းကော်မတီရဲ့အစီရင်ခံစာမှာထည့်သွင်းဖော်ပြထားတဲ့အကြောင်းဦးထွန်းထွန်းဟိန်ကပြောပါတယ်ဒါဟာတက်မတော်ရဲ့သဘောထားမဟုတ်ဘဲဗိုလ်မှူးချုပ်မောင်မောင်ရဲ့တဦးတည်းသဘောထားဖြစ်ပါတယ်လို့လည်းလွှတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌကပြောပါတယ်အာရှလူခွင့်ရေးကော်မရှင်ကရှင့်နေကြီးဦးမင်းလွင်ဦးကတော့ဒီဥပဒေကိုဖျက်လိုက်လို့နိုင်ငံလုံးကျုံရေးအတွက်စိုးရိမ်စရာမရှိဘူးလို့အခုလိုပြောပါတယ်
1950ရေးဖို့စီမံမှုအုပ်ကြီးဆိုတာကတော့နိုင်ငံရေးသမားတွေနဲ့ပြည်တွင်းမှာလက်နက်ကင်နဲ့တိုင်းသားလက်နက်ကင်အင်အားစုတွေကိုရေးယူဖို့အတွက်တမင်ရွယ်ပြီးတော့ပြဌာန်းထားတဲ့ဥပဒေပေါ့နော်အဲ့တော့အဲ့ဒီဥပဒေကအခုပယ်ဖျက်တင်နေဆိုတာကအမှားတော့ပယ်ဖျက်ဖို့လည်းလိုအပ်နေတဲ့အချိန်လည်းဖြစ်ပါတယ်ကျွန်တော်တို့နိုင်ငံတော်လုံခြုံရေးအတွက်ဆိုလို့ရှိရင်ကျွန်တော်တို့အခုအကြံဖက်မှုတာစီတိုက်ဖြက်ရေးဥပဒေဆိုတာကိုသူတို့ပြဋ္ဌာန်းထားပြီးသားဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ဥပဒေငကူထပ်မနေအောင်ရေးဖို့စီမံမှုဥပဒေ၅ညကိုဖျက်သိမ်းလိုက်တယ်ဆိုလို့ရှိရင်အကြံဖက်မှုစီမံတိုက်ဖြက်ရေးဥပဒေပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေကပုံမူပြီးတော့လည်းကျေပြန့်နေပုံပုံပြီးတော့လည်းလုံးဆောင်နိုင်တဲ့အခွင့်အရေးတွေပုံများနေဆိုတာကိုကျွန်တော်တို့တွေ့ရတယ်။ဒါကြောင့်ရေးဖို့စီမံမှုဥပဒေ၅ညတို့နာညာကဆာလိုပေါ့လေအကုန်လုံးကတော့ပယ်ဖျက်သိနေလို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့အစိုးရတွေအဆက်ဆက်မှာနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေအစိုးရနဲ့သဘောထားကွဲလွဲသူတွေကိုဒီဥပဒေကိုအသုံးပြုပြီးအကျဉ်းချပြစ်ဒဏ်တွေချမှတ်ခဲ့တာဖြစ်ပါတယ်ဒါအပြင်ဒီဥပဒေအရသာကျင့်သုံးရမယ်ဆိုရင်တော့တိုင်းရင်းသားသွေးစည်းညီညွတ်ရေးကိုပါထိပါနိုင်တယ်လို့လည်းအာရှလူ့အခွင့်အရေးကော်မရှင်ကရှင့်နေကြီးဦးမင်းလွင်ဦးကပြောပါတယ်အယက်သားအစိုးရတဲ့လက်ထက်မှာအယက်သားတွေရဲ့အခွင့်အရေးကိုပယ်ဖျက်နိုင်တဲ့ဥပဒေအလိုမရှိအပ်တော့ဘူးလို့လည်းပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီရဲ့ဥက္ကဋ္ဌဦးထွန်းထွန်းဟင်ကပြောဆိုပါတယ်ရှင
်။မတ်တင်ကြီးထိုက်ပြောပြသွားတာဖြစ်ပါတယ်။အခုတော့ထိုင်းမြန်မာနယ်စပ်ကမိပါမယ်ကလေးတွေအရေးဆက်ပါမယ်။ထိုင်းမြန်မာနယ်စပ်အခြေစိုက်စောလို့ခေါ်တဲ့ကလေးသူငယ်များနဲ့အမျိုးသမီးများအတွက်လူမှုစောင့်ရှောက်ရေးအဖွဲ့ကိုထိုင်းနိုင်ငံအတွင်းမှာတရားဝင်မှတ်ပုံတင်ဖို့နဲ့စောကနေပြီးတော့ဆောင်းချောက်ထားတဲ့မိဘမဲ့ကလေး169ယောက်အတွက်တရားဝင်အထောက်အထားလက်မှတ်တွေရရှိရေးအတွက်ထိုင်းရှိနေများကောင်စီနဲ့ထိုင်းလူခွင့်ရေးကော်မရှင်ကတာဝန်ရှိသူတွေစ조사လှုပ်ဆောင်နေပြီဖြစ်ပါတယ်။အကြောင်းစုံကိုမတ်အေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မှာစ 16နှစ်ကျော်ကြာအခြေစိုက်ပြီးအမျိုးသမီးနဲ့ကလေးငယ်တွေအတွက်ကာကွယ်စောင့်ရှောက်မှုတွေပေးနေတဲ့စောအဖွဲ့အစည်းဟာဇူလိုင်လ30ရက်နေ့ကစတင်ပြီးတရားဝင်မှတ်ပုံတင်နိုင်ဖို့အတွက်ဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။မကြာခင်မှာတရားဝင်မှတ်ပုံတင်နိုင်ရေးအတွက်ထိုင်းအမျိုးသားလူ့ခွင့်ရေးကော်မရှင်ကတာဝန်ရှိသူတဦးလည်းဖြစ်ထိုင်းရှိနေများကောင်စီရဲ့လူ့အခွင့်ရေးလူမျိုးစုအခွင့်ရေးနိုင်ငံမဲများအရေးနဲ့ရှေ့ပြောင်းလို့သမားဆိုင်ရာလုပ်ငန်းကော်မတီဥက္ကဋ္ဌမစ္စတာဆူရတ်ဖွန်ကောင်းချန်ထော့မဲဆောက်မြို့ယူနီစပယ်ယုံကဒုတိယတာဝန်ရှိသူဖြစ်တဲ့မစ္စတာတီရာယွတ်ချာတီကူနဲ့ထိုင်းရှိနေတဦးပါဝင်ထိုင်းနိုင်ငံသား၄ဦးကတာဝန်ယူပြီးတော့ဆောင်ရွက်ပေးမှာဖြစ်ပါတယ်။ကလေးတငယ်တွေနဲ့အမျိုးသမီးတွေကိုအကူအညီပေးနေတဲ့စောအဖွဲ့ရဲ့လက်ရှိဥက္ကဋ္ဌဖြစ်တဲ့မစ္စတာဆူရတ်ဖွန်ကောင်းချန်ထော့အနေနဲ့စောအဖွဲ့စည်းကိုဘာကြောင့်အကူအညီပေးခဲ့တယ်လဲဆိုတာကိုအခုလိုရှင်းပြခဲ့ပါတယ်
။ God soon 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 ဆောင်နဲ့ဒါကြီးဒူလက်တဲ့ကဆွေကြောက်ချီလာในการดูแลเด็กซึ่งไม่มีคนดูแลแต่ตอนนี้ก็โดยหลักการเนี่ยรัฐมีหน้าที่ต้องกำลังคุ้มครองดูแลเขาแต่เรื่องเกี่ยวกับทางรัฐเนี่ยยังไม่พร้อมและไม่มีกำลังพอนะครับสอดูแลซึ่งการดูแลเนี่ยถ้าเกิดใช
้โซ่พ่อใหญ่ลุงมุ้ยลงงานนี่เนี่ยปัตตบีเตียวเหวอกาเวไปได้ดูดิชี้ยาบาเมอาพี่ไปได้อันนี้เนี่ยอลุดิปูไปแล้วลงไหนอ๋ออာမခံချက်ရှိအောင်တရားဝင်လုပ်ပေးလိုက်တဲ့အခါမှာတရားဥပဒေကြောင်းအရကလေးငယ်တွေအတွက်အကာအကွယ်ပေးနိုင်မှာဖြစ်ပါတယ်။ပြီးတော့မဲဆောက်မြို့ထဲမှာရှိတဲ့စောအဖွဲ့အစည်းဟာတရားဝင်အဖွဲ့အစည်းဖြစ်ဖြစ်သွားတဲ့အခါမှာကလေးငယ်တွေအတွက်ပို့ပြီးတော့တိုးတက်အောင်လုပ်နိုင်တဲ့အခွင့်အရေးတွေရလာမှာပါဆိုပြီးပြောဆိုသွားခဲ့တာပါ။ထိုင်းလူမှုအတိုင်းအဝိုင်းအနေနဲ့ကောဒီလိုမြန်မာကလေးငယ်တွေကိုအကူအညီပေးတဲ့အတွက်တုံ့ပြန်မှုတွေဘယ်လိုဖြစ်လာနိုင်တယ်လဲလို့မေးတဲ့အခါမှာတော့
ခုံချပိုင်ပြီးကပေါ်ပါလို့ဆိုการเอาเด็กซึ่งอยู่ในนอกระบบขึ้นมาอยู่ในระบบเอาองค์กรที่ช่วยเหลือเด็กเหล่านี้เข้ามาเป็นองค์กรตามกฎหมายก็จะได้รับการตรวจสอบนะครับอย่างตามกฎหมายที่เป็นผลดีในแง่ของความมั่นคงเสียด้วยซ้ำ
ลุงมุยเอเต้นพ่อที่แต่ด้วยบุตรผมมาที่ไกลมาไม่เข้าป่าวท้ายลูกคุณยีคอมมิชชั่นอันนี้ก็เลยท้ายနိုင်ငံတွင်းမှာအုတ်ထိန်သူမဲ့နေတဲ့ကလေးငယ်တွေအတွက်ရတင်ရတိုက်တဲ့အခွင့်အလမ်းတွေရရှိအောင်တာဝန်ယူကူညီပေးနေတာဖြစ်ပါတယ်။ကလေးငယ်တွေကိုအစ်စ်တန်းရှိရှိစောက်ရှောက်မှုတွေပေးတဲ့အခါမှာတိုးတက်မှုတွေရှိလာတာနဲ့အမျှထိုင်းနိုင်ငံတွင်းမှာမိဘမဲ့ကလေးတွေရော့ကျလာမှာဖြစ်ပါတယ်။ထိုင်းအစိုးရအတွက်လည်းကောင်းမွန်တဲ့ရလဒ်တွေရှိလာမှာပါ။ထိုင်းနိုင်ငံတွင်းမှာနေထိုင်တဲ့သူတွေကိုစီစစ်တဲ့အခါမှာလည်းပို့ပြီးတော့လွယ်ကူလာမှာဖြစ်ပါတယ်။ထိုင်းအစိုးရမှာလည်းဒီလိုမိဘမဲ့ကလေးတွေအတွက်တာဝန်ရှိပါတယ်။လူအဖွဲ့အစည်းအတိုင်းဝိုင်းမှာပြဿနာတွေကတော့ရှိနေမှာပါပဲကိုလို့ရမှန်ကန်တယ်ဆိုရင်တော့ပတ်ဝန်းကျင်တဲ့လူတို့ကလက်ခံလာမှာပါပဲဆိုပြီးတော့ပြောဆိုသွားတာပါ16နှစ်ကျော်ကြာထိုင်းမြန်မာနယ်စပ်မှာလူတို့အခြေပြုအဖွဲ့အစည်းဖြစ်အခြေစိုက်လှုပ်ရှားနေတဲ့စောအဖွဲ့အစည်းဟာမိဘမဲ့ကလေးတွေစွန့်ပစ်တဲ့ကလေးတွေလူကုန်ကူးခံရတဲ့ကလေးငယ်တွေအပါအဝင်အကူအညီမဲ့နေတဲ့အမျိုးသမီးတွေကိုစောင့်ရှောက်မှုပေးနေတာဖြစ်ပါတယ်။ HIV AIDS ဖြစ်နေတဲ့အမျိုးသမီးနဲ့ကလေးငယ်တွေကိုကူညီစောင့်ရှောက်မှုတွေပေးခဲ့တာတွေကြောင့်ကမ္ဘာကူလသမဂ္ဂကပေးတဲ့ဖဲချိုးညီစုကို2008ခုနှစ်ကရရှိခဲ့ပါတယ်။ခုခါမှာတော့မိဘမဲ့ကလေး169ယောက်ရဲ့ပညာရေးကျန်းမာရေးပါဝင်လုံခြုံရေးအတွက်အထောက်အထားများရရှိနိုင်ဖို့ထိုင်းနိုင်ငံတွင်းမှာတရားဝင်နေထိုင်မှုရရှိအောင်စောင့်ရွက်ခဲ့တာဖြစ်တယ်လို့လည်းစောကတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ရှင်။
မအေးမှာပါအခုတော့အမေရိကန်နိုင်ငံရေးသတင်းကိုဆက်ပါမယ်ပြီးခဲ့တဲ့သတင်းပတ်ကဖီလာဒယ်ဖီးယားမှာကျင်းပခဲ့တဲ့ဒီမိုကရက်ပါတီညီလာခံမှာသမ္မတလောင်းဟယ်လရီကလင်တန်အတွက်ထောက်ခံစကားပြောပြတဲ့ပုဂ္ဂိုလ်တွေထဲမှာကာဇီယခမ်းနဲ့ပါဝင်ပါတယ်သူကအမေရိကပါကစ္စတန်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလာရောက်ပြီးတော့အခြေချပြောင်းရွှေ့နေထိုင်ရတဲ့မိသားစုဖြစ်ပြီးတော့သူတို့တွေကတားဖြစ်သူအမေရိကန်စစ်မှုထမ်းဟာအီရတ်နိုင်ငံအတွင်းကစစ်ပွဲအတွင်းကားထောင်ပုံထိပ်ပြီးတော့ကြာဆုံးခဲ့တာဖြစ်ပါတယ်ဒီမိုကရက်ပါတီညီလာခံမှာမစ္စတာခမ်းက Republican သမ္မတလောင်းဒေါ်နယ်ထရန့်ကိုဝေဖန်ပြစ်တင်ခဲ့တဲ့အတွက်ထရန့်ကလည်းပြန်ပြီးတော့ဝေဖန်တိုက်ခိုက်ခဲ့ပါတယ်။ခမ်းနဲ့မိဇနီးဖြစ်သူတို့ဟာတနင်္လာနေ့က VOA ကိုရောက်လာပြီးတော့ဥရဒူဌာနနဲ့ရုတ်တံတွေးဆမေးမြန်းခံပြုလုပ်ခဲ့မှာပြောကြားချက်တွေကိုကောက်နှုတ်ပြီးတော့ဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်ခင်
။ပြီးခဲ့တဲ့သတင်းပတ်ကဒီမိုကရက်ပါတီညီလာခံနောက်ဆုံးနေ့မှာပါကစ္စတန်ရေဘောကာဇီယာခမ်းကဇနီးဖြစ်သူဂါဇလာခမ်းနဲ့အတူဆင်းမြင်ပေါ်မှာတက်ပြီးသမ္မတလောင်းဟီလရီကလင်တန်ကိုထောက်ခံကြောင်းပြောကြားခဲ့ရမှာ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကိုပါဝေဖန်ခဲ့တာဖြစ်ပါတယ်။ခုလိုဝေဖန်မှုကြောင့်ဒေါ်နယ်ထရမ့်ကတင်းနေနေက ABC ရုပ်သံလွှင့်နဲ့တွေ့ဆုံမေးမြန်းကမှသူ့အနေနဲ့နိုင်ငံအတွက်အလုတ်ကိန်းပေါင်းတင်းနဲ့ချီပြီးဖန်တီးပေးခဲ့တယ်လို့အဆောက်အဦပေါင်းတောင်းနဲ့ချီပြီးတော့လဲဆောက်ခဲ့တာဖြစ်လို့စွန့်လွတ်အနစ်နာခံမှုတွေအများကြီးပြုလုပ်ခဲ့တာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်။ဒါပြင်ဒီမိုကရက်ပါတီနီလာကမှခင်မွန်းတဲ့ခန်းကမေကွန်းပြောကြားစဉ် စင်ပေါ်မှာဇနီးဖြစ်သူဂဇလာခန်းကလည်းဘေးမှာရပ်နေပေမဲ့လို့လေဘာမှပြောကြားခဲ့ခြင်းမရှိတဲ့ပုံမှာလေသူ့ကိုပြောခွင့်မပေးလို့ဖြစ်နိုင်တယ်လို့တုံ့ပြန်ခဲ့ပါတယ်။ဂဇလာခန်းကတော့သူ့အနေနဲ့ခုလိုစကားမပြောခဲ့တာက2004ခုနှစ်ကအီရတ်မှာအမေရိကန်စစ်မှုထမ်းဖြစ်ကြာဆုံးခဲ့တဲ့28နှစ်အရွယ်သားဖြစ်သူဘူဂျီဟူမီယာခန်းကိုဆုံးရှုံးခဲ့တဲ့မိခင်တူဦးရဲ့နာကျင်မှုဝေဒနာကိုသူဘာမှထုတ်မပြောပေမဲ့လို့လေကဘာကြီးနဲ့တူအမေရိကန်တိုင်းနိုင်ငံလုံးကထပ်တူထမြခံစားကြမယ်လို့သူယုံကြည်တဲ့အကြောင်းစာနဲ့ရေးသားပြီးဖော်ပြခဲ့ပါတယ်။ထရမ့်ရဲ့ခုလိုပြောဆိုမှုတွေကြောင့်သတင်းပတ်ကုံတွေမှာအင်တာနက်ပေါ်မှာနှင့်လေလိုင်းတွေပေါ်မှာအခြေအတင်ပြောဆိုမှုတွေပေါ်ပေါက်ခဲ့ပါတယ်။တင်းလင်းလာနေကတော့ VOE အမေရိကန်တံကိုလာရောက်ခဲ့တဲ့ခန်းနဲ့စီးနှမောင်နှံတို့ကိုဥရဒူဌာနကရုပ်သံတွေမှာတွေ့ဆုံမိ мян ခဲ့ပါတယ်။သူတို့သာအီရတ်မှာကြာဆုံးခဲ့တာအဲ့ဒီနေ့က7နှစ်တလနဲ့24ရက်တင်းတင်းပြည့်တဲ့နေ့ပဲဖြစ်ပါတယ်။ဒေါ်နယ်ထရမ့်ရဲ့အပေါ်ပြောဆိုတုံ့ပြန်မှုတွေနဲ့ပတ်သက်လို့မစ္စတာခန်းကအခုလိုဖြေကြားခဲ့ပါတယ်။
That a significant larger number of Republicans are asking him.
ဒီအတွက်တော်တော်များများ Republican Party ဝင်တွေက Trump ကိုစကားကြည့်ပြောဖို့လူနည်းစုတွေအပေါ်နှိမ်ချပြောဆိုမှုတွေမလုပ်ဖို့မွတ်စလင်တွေအပေါ်သာမကအမျိုးသမီးတွေတရားသူကြီးတွေဒီနိုင်ငံရဲ့တရားရေးစနစ်တွေနဲ့ပတ်သက်လို့သတိထားပြောဖို့ဝိုင်းပြောလာကြတာတွေ့ရပါတယ်။ Trump ဘက်ကလည်းသတိထားပြောဆိုစာပြုလာပြီးဆိုတော့တက်ရောက်မှုတော့တွေ့နေရပါပြီ။
ခုလိုဒီမိုကရက်ပါတီလက်ကမှမွတ်စလင်အုပ်နေနဲ့မိကွန်းပြောကြရမှာဂဲရိုက်မှုတော့ရှိမှာကိုသူ့အနေနဲ့ကြိုတင်မိသားစုနဲ့တိုင်ပင်ဆွေးနွေးကြတာဖြစ်တယ်လို့လည်းမစ္စတာခန်းကပြောခဲ့ပါတယ
် Before participating in the convention we as a family we sat down we talked about it should we do that as a muslim and we decided that whatever the burden will come
ပါတီလက်ကမှကျွန်တော်မိကွန်းမပြောမိကကျွန်တော်တို့မိသားစုတွေဝိုင်းထိုင်ပြီးဆွေးနွေးခဲ့ကြပါတယ်။မွတ်စလင်အနေနဲ့ကျွန်တော်တို့အခုလိုပါဝင်သင့်သလားဆိုတာပေါ့။ကျွန်တော်တို့ဆုံးဖြတ်ခဲ့တာကတော့ဘလူကရဲရက်ခတ်မှုတန်ခံရပါစေအတူခံမယ်ရှစ်ကိုဆက်လန်းသွားမယ်ဆိုတာပါပဲ
။ကြာဆုံးစစ်သည်တဦးရဲ့မိဘနှစ်ပါးကိုခုလိုဝေဖန်ခဲ့တဲ့အတွက် Trump အပေါ်အဲရီဇိုနာက Republican ဝိုင်းရင်ထက်လွတ်တော်မှ John McCain ကလည်းဖြစ်တင်လိုက်ပါတယ်။1960ခုနှစ်မြောက်ကဗီယက်နမ်မှာစစ်တုံ့ပန်းဖြစ်ခဲ့တဲ့အပြင်2008ခုနှစ်ကကိုရိုင်း Republican သမ္မတလောင်းဖြစ်ခဲ့တဲ့ Mr. McCain က Trump ရဲ့ပြောဆိုမှုဟာ Republican တွေရဲ့အမြင်ကိုထင်ဟပေါ်လွင်ခြင်းမရှိတဲ့အကြောင်းဖော်ပြခဲ့ပါတယ်။ဒါအပြင်နိုင်ငံတွေအသက်ပေးခဲ့တဲ့တားဖြစ်သူကိုလည်းနိုင်ငံအနေနဲ့ဘယ်တော့မှမေ့မှာမဟုတ်တဲ့အကြောင်းလည်း Mr. McCain ကဖော်ပြခဲ့ပါတယ်။အလားတူပဲ Trump ရဲ့ဒုတိယသမ္မတလောင်း Mike Pence ကလည်းအသက်ဆုံးရှုံးခဲ့တဲ့စစ်မှုထမ်းခန်းဟာသူရဲ့ကောင်းတူဖြစ်တယ်လို့တင်းနေနေကပြောခဲ့ပါတယ်။ခုလို Trump ဘောသူ့ပါတီကဝေဖန်မှုတွေထွက်ပေါ်လာတဲ့နဲ့ပတ်သက်လို့ Mr. Khan က
First I am heartened that they have spoken. They have been speaking to this candidate. It's unfortunate.
သူ့ဘော Republican တွေကဝိုင်းပြောခဲ့ကြတဲ့အတွက်ကျွန်တော်အားတက်မိပါတယ်။ဒီသမ္မတကိုယ်စားလှယ်လောင်းဟာမှားတဲ့ဘက်လိုက်ပြီးအမှန်ဘက်ကိုမလိုက်ပါဘူး။ဒါကြောင့်ဝိုင်းရင် Republican ခေါင်းဆောင်ပိုင်းရဲ့ထောက်ခံမှုကိုသူဆုံးရှုံးနေတာတွေ့ရပါတယ်။သူနဲ့ခက်ခွာခွာခက်ကင်းကင်းနေကြတဲ့ပုံကိုယ်ကြီးစင်ရင်ကိုကြည့်ရင်ဒီလိုသမရလောင်းမျိုးဘလို့ရွေးကောက်ခံရမလဲလို့မေးစရာဖြစ်လာပါတယ
်ဒီမိုကရက်ပါတီညီလာခံဆင်မီပေါ်မှာခင်မွန်ဒေဗီရဲ့ဘီစကတ်လုံးမှမပြောခဲ့လို့ဝေဖန်ခြင်းခံခဲ့ရသူဂဇလာခန်းကတားဖြစ်သူဘူဂျီဟူမီယာခန်းဆွလုံမှုနဲ့ပတ်သက်လို့အခုလိုမိခင်တူအနေနဲ့ VOA ကိုပြောကြားခဲ့ပါတယ
် I always will have his memoriesAnd I don't feel that these are memories. These are.
ချမတားနဲ့ပတ်သက်လို့တော့ချမဘယ်တော့မှမိမရပါဘူး။ချမရင်ထဲမှာအမြဲပဲခံစားချက်တွေရှိနေမှာပါ။ချမနောက်ဆုံးသူနဲ့စကားပြောခဲ့စဉ်ကသူကအီရတ်မှာမိခင်များနေ့ကချမကိုခေါ်ပြီးနှုတ်ဆက်ခဲ့တာဖြစ်ပါတယ်။ချမကသူ့ကိုသူရဲ့ကောင်းကြီးသွားမလို့နဲ့ဘေကင်းအောင်နေစခန်းထဲမှာပဲနေအပြင်မထွက်ပါနဲ့။အမေဒါပဲမှားပြစီလို့ပြောခဲ့တယ်။သူကချမကိုပြန်ပြောခဲ့တာကတော့သူမှာသူစစ်သားတွေသူ့လူမျိုးတွေအတွက်စောက်ရှောက်ဖို့တာဝန်ရှိတယ်။ဒါကြောင့်သူ့အနေနဲ့လည်းခုလိုအသက်ပေးသွားရတာဖြစ်တယ်လို့မိခင်ဖြစ်သူဂဇလာခန်းက VOA ကိုပြောကြားခဲ့တာဖြစ်ကြောင်းပါရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA မြန်မာပိုင်းကလိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50လိုင်းလမီတာ190တို့ကတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ရမယ့်အထက်မှာတော့ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်မနေ့ခင်အင်္ဂလိပ်စာသင်ခန်းစာတွေကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်စီစဉ်နေတဲ့မှာဆိုရင်တော့
ကျွန်တော်တို့မြန်မာနိုင်ငံကြီးသွားလို့ရရှိရအပင်ရဲ့အဲလုံရဲစင်မျိုးကိုကျွန်တော်တို့ကအကုန်လုံးကို
စီးပွားရေးကဏ္ဍမှာနားဆင်ရမှာဖြစ်ပါတယ်ဒါအပြင်တူတာဆောင်ရင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်ပထမဆုံးတင်ပြပေးချင်တာကတော့ပါကစ္စတန်နိုင်ငံသားနှစ်ယောက်ကိုဗလီဖျားဝိပုကြောင်းမှာတရားဟောတဲ့အတွက်မြန်မာနိုင်ငံကဒဏ်ငွေချမှတ်လိုက်တယ်ဆိုတဲ့ခေါင်းစဉ်နဲ့အနာဒိုဂလူသတင်းအေဂျင်စီမှကြော်ရဲလင်းရေးသားထားတဲ့သတင်းဆောင်မှဖြစ်ပါတယ်။ပါကစ္စတန်နိုင်ငံသားတာဖာနှစ်ယောက်ကိုရန်ကုန်မြို့တွင်းကဗလီဝိပုကြောင်းနေမှာတရားဟောတဲ့အမှုနဲ့မြန်မာနိုင်ငံတရားရုံးတစ်ခုကအမေရိကန်ဒေါ်လာ85ဒေါ်လာခန့်နဲ့ညှိမျှတဲ့ကြံ့ငွေတသိန်းချမှတ်လိုက်တယ်ဆိုပြီးတော့ပါကစ္စတန်နိုင်ငံသားတာဖာနှစ်ယောက်ကိုရန်ကုန်မြို့တွင်းကဗလီဝိပုကြောင်းနေမှာတရားဟောတဲ့အမှုနဲ့မြန်မာနိုင်ငံတရားရုံးတစ်ခုကအမေရိကန်ဒေါ်လာ85ဒေါ်လာခန့်နဲ့ညှိမျှတဲ့ကြံ့ငွေတသိန်းဒဏ်ငွေချမှတ်လိုက်တယ်ဆိုပြီးတော့ရေးသားထားပါတယ်နိုင်ငံတွင်းမှာပြီးတဲ့လတလာတဲ့အတွင်းဗလီကျောင်းတွေတော်တော်များများနဲ့ဘာသာရေးအဆောက်အဦတွေတိုက်ခိုက်ခံရမှုဖြစ်ပွားခဲ့ပြီးဘာသာရေးဆိုင်ရာပိတ်ပင်ချုပ်ချယ်မှုတွေဖြစ်ပွားနေချိန်မှာအခုလိုဖမ်းဆီးထိန်းသိမ်းမှုပေါ်ပေါက်လာတာဖြစ်ပြီးသူတို့ကိုတနင်္လာနေ့ညနေပိုင်းမှာပြည်နယ်ထံပေးဖို့စီစဉ်နေတဲ့အကြောင်းရေးသားထားပါတယ်သူတို့ဟာဗလီကျောင်းတွေကိုတွားရောက်ပြီးတော့တရားဟောခဲ့တယ်ဆိုတာထက်ဘာမှမပူပါဘူးလို့မြန်မာနိုင်ငံကတရားဝင်မွတ်စလင်အဖွဲ့အစည်းရဲ့တာဝန်ရှိသူတွေကပြောဆိုကြပြီးဒီဖမ်းဆီးမှုဟာဝိပုစုတောင်းပိုင်ခွင့်ကိုဖိနှိပ်ချုပ်ချယ်တာဖြစ်တယ်လို့ထုတ်ပြထားပါတယ်။အသက်63နှစ်အရွယ်အာမက်ဇူဗီကာနဲ့သူ့ရဲ့တားဖြစ်သူအသက်29နှစ်အရွယ်အာမက်ဆိုင်ဖူလာတို့ဟူလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့တာဝန်တရားရုံးကပြစ်ဒဏ်ချမှတ်လိုက်တာပါ။တရားရုံးကဒဏ်ငွေကျပ်တသိန်းပေးဆောင်မှုနဲ့ဒဏ်ငွေမဆောင်နိုင်ရင်ထောင်ဒဏ်တစ်နှစ်ကြားခံရမယ်ဆိုပြီးတော့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။မြန်မာနိုင်ငံအစ္စလမ်ဘာသာရေးကောင်စီကဒဏ်ငွေကိုပေးဆောင်ခဲ့တယ်လို့ကောင်စီရဲ့အထူးထွေအတွင်းမှုကအနာဒိုလူသတင်းဌာနကိုပြောခဲ့ကြောင်းရေးသားထားပါတယ်။ရဲလုံခြုံရေးနဲ့သူတို့ကိုဟိုတယ်ကိုခေါ်ဆောင်သွားခဲ့ပြီးတဲ့နောက်နိုင်ငံကနေထွက်ခွာသွားဖို့အတွက်လေစိတ်ကိုပို့ဆောင်မှဖြစ်တယ်လို့ဦးတင်မောင်တန်းကတယ်လီဖုန်းနဲ့ဆက်ပြီးတော့ပြောပြခဲ့တယ်လို့ရေးသားထားပါတယ်။ဘာသာရေးဆရာကြီးဟာဗလီမာဘာသာရေးအကြောင်းနဲ့ညဉ့်ညံရေးအကြောင်းဟောပြောခဲ့တဲ့အတွက်ဒဏ်ငွေဆောင်ခံပြီးတော့တိုင်းပြည်ကနေနှင်ထုတ်ခံရတယ်။သူတို့ထင်းကတယောက်ဟာဘာသာရေးဆရာကြီးဖြစ်ပြီးရန်ကုန်ကဗလီတွေကိုတွားရောက်လေပတ်ခဲ့တာကလွဲလို့ဘာမှအမှားကျူးလွန်ခဲ့တာမရှိဘူးလို့ဦးတင်မောင်တန်းကအနာဂတိုလူကိုပြောပြခဲ့တဲ့အကြောင်းရေးသားထားပါတယ်အဖြစ်အဆုံကိုအနာဂတိုလူသတင်းအေဂျင်စီအင်တာနက်စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ဆက်လက်ပြီးတင်ပြမှာကတော့ဖိလစ်ပိုင်နိုင်ငံအခြေစိုက်မင်ဒန်နျူးစ်ရဲ့အတွေ့အမြင်ကဏ္ဍမှာဂျယ်ရီ E. ပက်တူရန်ရေးသားထားတဲ့မြန်မာ and the Philippines change is coming မေကွန်းလက္ခဏာနဲ့မြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေမှာအပြောင်းလဲတွေဖြစ်နေပြီလားဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆုံးမဖြစ်ပါတယ်ဆောင်မရှင်ဟာ2015ခုနှစ်အလယ်ပိုင်းတုန်းကမြန်မာနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံတို့ရဲ့တူညီချက်နဲ့ကွဲပြားခြားနားချက်ဆိုပြီးတော့ရေးသားခဲ့ပူပါတယ်။နှစ်နိုင်ငံစလုံးအတီးတီးရွေးကောက်ပွဲတွေကျင်းပဖို့ပြင်ဆင်နေကြတဲ့အချိန်ကာလဖြစ်ပါတယ်။အခုဆိုရင်နှစ်နိုင်ငံစလုံးမှာအစိုးရအသစ်တွေနဲ့ဖြစ်နေပါပြီ။မြန်မာနိုင်ငံမှာတော့45နှစ်ကျော်ကာလနောက်ပိုင်းပထမအဦးဆုံးစစ်တပ်မှပါတဲ့အရက်သား NLD အစိုးရအသစ်ဖွဲ့စည်းခဲ့ပြီးဖိလစ်ပိုင်နိုင်ငံမှာဆိုရင်လည်းနိုင်ငံစတင်တည်ထောင်ချိန်လွန်ခဲ့တဲ့နှစ်ပေါင်း100ကျော်လောက်ကလေးကပထမအဦးဆုံးဖြစ်တမ်းပြည်မှာတရန်ဇာတာပေါ်ကျွေသွားပြီမဲ့အလေးထားမခံခဲ့ရတဲ့မင်တနောင်းကျွန်းသားရော်ဒရီကိုဒူတာတဲတမရအဖြစ်နဲ့ဥဆောင်ခဲ့တဲ့အစိုးရဖွဲ့နိုင်ခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ဖက်ဒရယ်အတွေ့အကြုံကိုတည်ယူနိုင်တယ်လို့မြန်မာနိုင်ငံအနေနဲ့လည်းဖိလစ်ပိုင်ရဲ့အုပ်ချုပ်ရေးဖွဲ့စည်းမှုကိုလေ့လာဖို့လိုတယ်လို့ထောက်ပြထားပါတယ်မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးရန်နေရမှာအားနည်းပြီးတော့ခြားစားမှုတွေနေရာအနှံ့မှာရှိနေတယ်လို့ဖိလစ်ပိုင်ရဲ့အုပ်ချုပ်ရေးစနစ်မှာလည်းနိုင်ငံရေးအာဏာကြီးသူတွေခြားစားမှုတွေနဲ့ထိရောက်မှုအားနည်းနေတာတွေနေရာအနှံ့မှာရှိနေတယ်စသဖြင့်ရေးသားထားပါတယ်အဖြစ်အဆုံကို Minden News မှာဖတ်ရှုနိုင်ပါတယ်
မနက်ငယ်မှာစိုက်ပျိုးနိုင်တဲ့မြေကတိတ်နဲ့ချီပြီးအာဏာပိုင်တွေနဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကနှစ်ပေါင်းများစွာရယူထားပါတယ်။ဒီလိုယူထားတာဟာနိုင်ငံအတွက်အကျိုးမြတ်ဖြစ်စေပါသလား။ဒေသခံတွေအတွက်ရောအလို့အကံတွေဖန်တီးပေးနိုင်ပါသလား။ဘယ်လိုကောင်းကျိုးတွေရှိလို့ဘယ်လိုဆိုးကျိုးတွေများဖြစ်နေပါသလဲ။ဒီကြောင့်အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လည်လံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။ဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က0239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။တရရဲ့လိုင်းလိုက်စီစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီနေ့ည9နာရီမတိုင်ခင် VOA ကိုအချိန်မီဆက်တွေ့ကြဖို့ထပ်မံတိုက်တွန်းအပ်ပါရယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနေပါပြီ။ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရယ
်။ဒီကိစ္စနဲ့တင်ပြမယ့် idiom အသုံးကတော့
daylight robbery
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက D-A-L-I-G-H-T, daylight ka nigin chong daong. R-O-B-B-E-R-Y, robbery ka khoda, dhamiya taita lo dhibe ya bhi. Scribe khloong ye lungkao dhibe ka ro nigin chong daong khoda, nigin chong daong dhamiya taita bo shim. Di dung ha chmaru mnyama ma le aladu shida tora shimya ati ba. Nigin chong daong dhamiya taita suyin banska dhibe ka တီတီကြီးနဲ့မတန်မဆဈေးကိုပို့ချတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနေပတ်တဲ့လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ $10 for a bottle of orange juice? That's daylight robbery.
လီမိုရီတပလင်း10ဒေါ်လာပေးရမယ်။ဒါနေကင်းကြောင်တောင်ပြောင်းတမျှတိုက်တာ။ဈေးမတန်တဆတောင်းတာပဲလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
$10 for a bottle of orange juice? That's daylight robbery.
Zego, matandasa, taungne, suyin, idiom atong ya, belu pyomle.
Daylight robbery.
Lu pyolu ya bari. Era garo, dikirimene, timpya gere, idiom atongme pipari.
American idiom atong English atinganza u tinsepi gera pipare, kuro apatsin siwai si singu tinsepi bame. မြန်မာခီးတွားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်ပြင်လှုပ်ဆောင်စရာတွေအများကြီးရှိနေပေမဲ့လည်းအုပ်ချုပ်ရေးပိုင်းမှာကျိုးနီစနစ်ရှိနေဆဲဖြစ်တဲ့အတွက်တိုးတက်မှုနှေးကွေးနေတယ်လို့မြန်မာနိုင်ငံခီးတွားလုပ်ငန်းရှင်အသင်းကအထွေထွေတွင်းရင်းမှုဒေါ်သရိုးတူစာအောင်ကပြောပါတယ်ခီးတွားလုပ်ငန်းပြည်ပြင်ပြောင်းလဲမှုလှုပ်ဆောင်ဖို့အတွက်လိုအပ်ချက်တွေကိုမကြခင်မှာပဲအစိုးရတာဝန်ရှိသူတွေကိုအကြံပေးတင်ပြသွားမယ်ဖြစ်တယ်လို့လည်းပြောပါတယ်မြန်မာခီးတွားလုပ်ငန်းအတွက်လိုအပ်ချက်တွေလုပ်ငန်းရှင်တွေဘက်ကလက်ရှိလှုပ်ဆောင်နေတာတွေကိုအခုသတင်းပတ်ရဲ့စီဝါရေးကဏ္ဍမှာကုဇော်ဝင်းလှိုင်ကတင်ပြထားတာပါနားဆင်ကြပါခင်ဗျာ
မာဘီမာအခုဟိုပွင့်လင်းလာပြီးအစိုးရပြောင်းပြီဆိုတော့အရင်အစိုးရလက်ထက်တုန်းကတော့ဟိုတန်ဒီတန်နေနဲ့နည်းနည်းဟိုခီးစွားတွေလာဖို့အဟန္တရှိတယ်ပါညာဆိုပြောကြတယ်အခုနောက်ပိုင်းကောဒီမြန်မာနိုင်ငံကိုလာကြတဲ့ခီးစွားတွေနိုင်ငံခြားခီးစွားတွေရဲ့အခြေအနေကဘယ်လိုရှိပါသလဲအမဟိုအရင်ကနဲ့စာရင်လေ
ကျမလေခီးစွားတော့အရင်အတွက်တော့အထက်ချာရင်ကျမလုံထုံးလုံနေပိုင်းကိုပြောပြရစီလုံထုံးလုံနေပိုင်းမှာကျမတာဝန်ယူနေတဲ့အခါကျတော့ဒီရက်တရရှိနေသေးတယ်။ရှိနေသေးတယ်။ရှိနေသေးမှာမှဟိုပိုးအောင်ဆိုးလာရဲ့လို့ကျမတို့ကတော့ဟိုပြောချင်ပါတယ်နော်။ပြောချင်ပါတယ်။ဆိုတော့ခေါင်းဆောင်ပိုင်းနေမှာကပင်လုံညီလာခံအတွက်ကိုတကယ်ကိုအရေးကြီးနေတဲ့ကြောင့်ခေါင်းဆောင်ပိုင်းကပင်လုံညီလာခံပုံပါပဲအားထည့်ထားတယ်ပေါ့နော်။ကျမတို့ရင်းနေရတယ်ခေါင်းဆောင်ကကုညီရဲ့အဒီနဲ့ကျမတို့ကနေပြီးတော့ဟိုဒီအပိုင်းတွေကိုကျမတို့ကအကြည့်တွေထုတ်ပေါ်တဲ့သဘောတော့မရှိသေးဘူးပေါ့နော်။ပြည်လုံးညာကန်ကြီးတော့ပြီးသွားပြီဆိုရင်တော့ကျမတို့ဟာဒီကြီးကဏ္ဍတွေမှာတော်တော်အားနည်းနေရဆိုတဲ့အကြောင်းလုံးလုံးလူပိုင်းမှာလိုအပ်ချက်တွေတိတ်ကြီးများနေတဲ့အကြောင်းပြီးတော့ဝင်းနီးတန်တာပိုင်းတွေဆိုင်မှာလုံးလုံးလူတွေမှာဟိုကုညီနေတာတဲ့ပုံစံမျိုးလားနော်ဟိုနေပေါ့အာနာရှင်ဆန်တဲ့ပုံစံမျိုးလားဆိုတဲ့အဲ့ဒီပုံစံမျိုးတွေကိုကျမတို့ထောက်ပြဖို့ရှိပါတယ်။ဒါပေမဲ့ကျမတို့ရရှိအခြေအနေမှာတော့ပြည်လုံးညီလာခံအရေးကြီးဆုံးလို့သတ်မှတ်တဲ့အတွက်ကြောင့်ကျမတို့ကပြောကြားဖို့တော့မရှိသေးဘူးရှင
်ဟုတ်ကဲ့ဆိုလိုချင်တာကတော့ဟိုအခုကြည့်မယ်ဆိုလို့ရှိရင်တော့ဟုတ်ပြီ အာဟိုပေါ့နော်အခုအရင်ကရှိတဲ့ဟိုဟိုကျိုးနေတွေပဲဆိုကြပါစို့ဒီလှုပ်ထုံးလှုပ်နေတွေများနေတဲ့ကိစ္စအဆင်းသင့်သွားနေရတဲ့ကိစ္စဟိုဟိုပေါ့ဟိုတခုခုဟိုလက်မှတ်ရဖို့အရေးကိုသိတယ်မလားအရင်တော့ကပုံစံအတိုင်းဖြစ်နေတော့အစိုးရပြောင်းသွားပြီမဲ့လဲဒီအုပ်ချုပ်ရေးပိုင်းဆိုင်ရာဘိုင်းမှာအက်ဒမင်ဘိုင်းမှာကအရင်လူတွေပဲရှိနေသေးတဲ့အတွက်ခေါရွေးကျိုးနေတယ်ဆိုတဲ့ပုံစံများလားခင်ဗျအဲ့လိုဖြစ်နေလား
ကျွန်တော်တို့ဒီတိုင်းပဲပြောရမှာပါရှင်ဒီတိုင်းပဲပြောရမှာဒီတိုင်းပုံစံပါပဲဒီတိုင်းပုံစံပါတို့ပြင်မယ်လေကျွန်မတို့ကကျွန်မတို့ခီးသွားလုပ်ငန်းသဘောတဘာကနိုင်ငံကြီးတည်ငြိမ်မှုနဲ့အဓိကဆက်သွယ်နေပါတယ်ဒါတည်းရဲ့အချိုးချတဲ့သဘောဟိုခီးသွားလုပ်ငန်းနိုင်ငံကြီးတည်ငြိမ်မှုနဲ့တည်းရဲ့အချိုးချတဲ့အတွက်ကြောင့်ကျွန်မတို့တွေကနိုင်ငံကြီးတည်ငြိမ်မှုကိုဦးစားပေးပါတယ်နိုင်ငံကြီးတည်ငြိမ်တာခီးသွားလုပ်ငန်းကိုအဆင်ပြေတယ်အဲ့လိုသဘောတရားတွေကိုကျွန်မတို့ကတည်တဲ့အတွက်ကြောင့်ကျွန်မတို့ကကိစ္စတိုင်းကိစ္စတိုင်းကိုဟိုမပြောသင့်ဘူးလို့ထင်တဲ့အချိန်မှာမပြောတာကောင်းပါလေပြောသင့်တယ်လို့အချိန်ထင်တဲ့အချိန်မှာပြောတာကောင်းတယ်ကျမကတော့ယူဆပါတယ်ဒီတစ်ကြောင်ဟိုကျမတို့မပြောပါဘူးအထူးသဖြင့်ဒီလိုညီလာခံဟိုအဆင်ပြေဖို့ပဲကျမတို့ကဒီကဲပဲကျမတို့တောင်းခဲ့မှရှိပါတယ
်အဓိကကကျွန်တော်တို့ပြောကြမယ်ဆိုရင်အခုကျွန်တော်တို့ဒီမြန်မာနိုင်ငံခီးသွားလုပ်ငန်းမှာပြင်းတဲ့အချက်တွေပေါ့နော်ဦးစားပေးလို့ရမယ့်အဆင့်တွေဟိုပါပေါ့အချက်တွေကဘာတွေများဖြစ်မလဲအမ
ကျွန်တော်တို့အသေးအနေနဲ့ကလေဦးစားပေးလို့ရမယ့်အချက်တွေကိုဟိုခီးသားရံစီမတိုင်ခင်မှာဇက်တိုက်လုပ်နေပါတယ်အကနာအုပ်စုလုပ်တာတော့စတစ်ကာကမ်ပိန်းပေါ့နော်စတစ်ကာကမ်ပိန်းကတကယ်ဆိုရလက်ထပ်ပါလေကျွန်တော်တို့လုပ်ခဲ့ပါတယ်တပြည်လုံးအတိုင်းတန်လေကျွန်တော်တို့ကဒီဟိုတုံးစီပေါ့တုံးစီပေါ့ဒီတော့ဒီဓာတ်တွေမှာတုံးစီအဲဒီကွန်ပျူတာမတူရဟိုဆက်လေးတော့ရတယ်ဒီလိုမျိုးကတ္တာတွေတော့ကျမတို့စတစ်ကာကမ်ပိန်းကိုတပြည်လုံးနဲ့ကျမတို့လုပ်ဖြစ်ပါတယ်လုပ်ခဲ့ပြီးတော့ကျမတို့အခုဒီလအတွင်းမှာကျမတို့တပြည်အားကမ်ပိန်းဆိုပြီးလုပ်ပါတယ်အဲဒီကမ်ပိန်းရဲ့အဓိပ္ပာယ်လေးကတော့ review reform reinforce ဆိုတဲ့ဒီကမ်ပိန်းမှာကျမတို့မြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအပင်ရဲ့အဲလုပ်ငန်းစဉ်တွေကိုကျမတို့ကအကုန်လုံးကို review ပြန်လုပ်ပြီးတော့ reform process နဲ့ reinforce process တွေကိုကျမတို့ဒီအစ်စ်နဲ့တက်မှတ်ပြီးတော့ campaign လုပ်ပါတယ်လက်ရှိချိန်မှာ campaign ကာလပါဒီ campaign ကာလအတွင်းမှာကျမတို့ကမြန်မာနိုင်ငံအနေနဲ့ CSR process တွေကျမတို့အားလုံးခေါ်ဆိုင်လုပ်ပါတယ်ရန်ကုန်တိုင်းမှာကျတော့ကျမတို့ရန်ကုန်တိုင်းမှာ code of conduct ကိုကျွန်တော်တို့ကျမတို့ထုတ်ပေါ်ပြီးတော့အဲ့ဒီကျွန်တော်မှာ workshop လုပ်ပါတယ်အဲ့ workshop ကနေပြီးတော့ကျမတို့ဟိုခီးသွားလုပ်ငန်းမှာလုပ်ကင်နေတဲ့အတင်းသားတွေအလန်းမြင်တွေအကုန်လုံးပေါင်းပြီးတော့ကျမတို့ရှင်းလင်းပွဲတွေပြုလုပ်တယ် question and answer တွေကျမတို့ပြုလုပ်တယ်အဲ့လိုပြုလုပ်ပြီးတော့အခုမန္တလေးတိုင်းမှာမနေ့ကလည်းပြီးသွားပါတယ်မနေ့ကဒီခီးသွားလုပ်ငန်းက movie 300ကျော်တက်မြောက်ပြီးတော့ကျမတို့ဒီ workshop တွေပြုသွားပါတယ်ဒီနေ့ workshop ကတော့ကျမတို့လုပ်တာကတော့ကွန်ထရီဘူးတွေကိုခီးသွားလုပ်ငန်းမှာဆက်ဆက်နေတဲ့ကားဆရာတွေကားအသင်းတွေသူတို့တွေကိုဝင်ကားတဲ့လုပ်ငန်းစဉ်တွေပြီးတော့ education process ပေါ့နော်ကျမတို့လုပ်ငန်းစဉ်တွေဟိုကွန်ထရီဘူးဝင်ရတဲ့အကြောင်းလုပ်ငန်းစဉ်တွေနောက်ပညာရှင်တွေရဲ့ပြောကြတယ်ဟောပြောချက်ဒီဒါလေးပြီးတော့နောက် question နဲ့ answer တွေဒီလိုမျိုးတွေကျမတို့လုပ်ကြတဲ့သဘောပါဒါကတော့ second time workshop ပေါ့ကျမတို့ပြောရမယ်ဆိုရင်မန္တလေးခီးသွားလုပ်ငန်းရှင်များတဲ့ပထမအဦးဆုံး democratic way ကိုပေါ်ဆောင်တဲ့အတွက်ကျမကဒီကျမတို့လုပ်ငန်းရှင်တွေကို highlight ပြချင်ပါတယ်ကျမတို့ဟိုကုန်ယူဆောင်နဲ့ highlight ပြချင်ပါတယ်ဒါကြောင့်လဲဆိုတော့ကျမတို့အသေးနဲ့မှာကိုကျမတို့ကလောက်ဆောင်ချက်တွေက democratic way နဲ့တွားပါတယ်အများဆန္ဒနဲ့တွားပါတယ
်တခြားအရေးကြီးတဲ့အချက်တွေရောဘာတွေများရှိဦးမလဲခင်ဗျ
ပထမအဦးဆုံးလိုအပ်နေတဲ့ highlight ပြချင်တာက destination maintenance ပါဒီ destination maintenance ကတကယ်ကိုရေးချင်တဲ့ကဏ္ဍပါ maintenance မှာတော်တော်လေးကိုအားနည်းနေအောင်တွေ့ရပါတယ်ကျွန်မ workshop မတိုင်ခင်လေးမှာအင်းဝါကိုကျွန်တော်တတ်ကြည့်ပါတယ်ပြီးတော့ဥပိန်တကားကိုလည်းတတ်ကြည့်ပါတယ်အဲ့ဒါလိုအပ်ချက်တွေမှာ maintenance တွေပဲပတ်သက်ပြီးလိုအပ်ချက်တွေကတော့အများကြီးပေါ့ဒါတွေကိုကျွန်တော်တို့ကဟို point out လုပ်မယ်ဆိုတာကျွန်တော်တို့ focus လုပ်ချင်တဲ့သဘောပါသဘောတရားချင်းတော့မတူပါဘူး point out လုပ်ချင်ပြီးတော့အဖြစ်တင်နေတာမဟုတ်ပါဘူးဆိုတဲ့အခါကျတော့တတော်လေးမှာအားနည်းနေပါတယ်အားနည်းနေတဲ့အတွက်ကြောင့်ကျမ Facebook ကနေပြီးတော့ highlight ပြထားတယ်တိုးတော်ညာလည်း Facebook ကတရားဝင် media မဟုတ်တဲ့တကြောင်ကျမက report တင်ပါပါကျမ report ကိုအတင်းသားတွေကိုလည်းတင်းသားတွေကိုလည်းပြပါဖြစ်တယ်လို့ကျမဝန်ကြီးဌာနတက်ဆက်ဝန်ကြီးဌာနနဲ့အခြားအသင်းတွေကိုလည်းကျမကဒီစာကိုပေးဖို့မှာဖြစ်ပါတယ်ဒီအစီရင်ခံစာကိုပေးဖို့မှာဖြစ်ပါတယ်အဲ့ဒီခါမှာကျမတို့အနေနဲ့ကဖြစ်တဲ့နဲ့တိစားတွေကိုကျမတို့ highlight ပြရတာဖြစ်ပြီးတော့
။ဒါနဲ့ခန္ဓာကြတော့ကျွန်တော်တို့ဒီချက်ပို့ပြီးတော့လေကျွန်တော်တို့မလုံနိုင်သေးတဲ့ခန္ဓာဖြစ်ပါလေ။ဆိုလိုချင်တဲ့သဘောကကျွန်တော်တို့ policy maker တွေမဟုတ်ပါဘူး။ကျွန်တော်တို့ NGO တွေပါ။ NGO တွေအနေနဲ့ကကျွန်တော်တို့ဖြစ်တင်တာကိုကျွန်တော်တို့ highlight ပြပါလေ။ပြီးရင် highlight ပြတဲ့ခန္ဓာကိုကျွန်တော်တို့ဟိုပူပေါင်းဆောင်ရွက်ပြီးတော့လုပ်ဆောင်နေတဲ့ခန္ဓာဆိုရင်ကျွန်တော်တို့ကပူပေါင်းပါပါ။ပြောရမယ်ဆိုရင်မိသူနဲ့မဆိုပူပေါင်းကိုကျွန်တော်တို့တို့ကအဆင်သင့်ပါပဲ။ all inclusive ခန္ဓာကိုကျွန်တော်တို့ယုံကြည်တယ်။ဘာဖြစ်လို့ယုံကြည်လဲဆိုတော့ခရီးသွားတဲ့ခန္ဓာသည် all inclusive ဖြစ်မှသာအောင်မြင်မယ်ဆိုတာကိုယုံကြည်ရတဲ့အတွက်ကြောင့်မိသူနဲ့မဆိုပူပေါင်းဆောင်ရွက်ပြီးတော့လုပ်လို့ဖြစ်ပါတယ်။ဒါတော့ညာလေပူပေါင်းဆောင်ရွက်တယ်ဆိုတဲ့နေရာမှာပူပေါင်းဆောင်ရွက်တယ်ဆန္ဒရှိသူတွေနဲ့ဒါကျွန်တော်တို့ပူပေါင်းလို့ရတဲ့သဘောတရားတော့ရှိပါ
ကိုယ်စော်ဝင်းလိုက်စီစဉ်တက်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြရတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်အောင်ပါ။ဒီကနေ့ခေတ်မှာတွေ့မြင်နေရတဲ့ရုပ်ရှင်တွေကအထူးပြုလုပ်ချက်ဖန်တီးမှုအမှုပညာရပ်ကိုစိတ်ဝင်စားသူတွေအတွက်တော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဟောလိဝုဒ်မှာရှိတဲ့သင်တန်းကျောင်းကစီးကြိုနေမှာပါ။ဒီသင်တန်းဤပညာအကြောင်းနဲ့အခြေခံပညာအဆင့်ကျောင်းသားတွေရဲ့ရုပ်ရှင်ပြန်ပွဲအကြောင်းအခုတစ်ပတ်သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်ကနားလောင်နေတူတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
ရုပ်ရှင် animation graphic design ပညာရပ်တွေအကြောင်းစီးပူးခြင်းတော့ American ပြည်ထောင်စု California ပြည်နယ် Hollywood ကသင်တန်းကျောင်းတွေကအကောင်းဆုံးထဲမှာပါဝင်ပါတယ်လုပ်ငန်းဝင်တွေကအတွေ့အကြုံရှိသူတွေကလည်းအနီးကပ်လာရောက်သင်ကြားပို့ချပေးတာကိုသင်ယူခွင့်ရရှိနိုင်တာရောဒီကနေ့တစ်ဆင့်အဆက်အသွယ်ကောင်းကောင်းနဲ့လုပ်ငန်းဝင်တွေကိုဝင်ရောက်နိုင်ဖို့အခွင့်အလမ်းလဲပိုရနိုင်တာကြောင့်မှနန်းလောင်ရေ
ဟုတ်တယ်နော်ကိုအောင်ရေခုခေတ်မှာက animation ဆိုတာကလည်းရုပ်ရှင်တွေအတော်များများမှပါတာဆိုတော့နောက်ပြီးကွန်ပျူတာနည်းပညာကိုလည်းစိတ်ဝင်စားပြီးတော့အမှုပညာကိုလည်းအာသင်သူတွေအတွက်ကတော့ animation ကွန်ပျူတာအထူးပြုလုပ်ချက်ဘာသာရနဲ့တော့အတော်ပဲဖြစ်နေမှာပေါ့
သိဟုတ်တာပေါ့ဗျာရုပ်ရှင်လို့ဆိုလိုက်တာနဲ့ရိုက်ကူးတာနောက်တီးဖြတ်တာတွေအပြင် animation သင်ဖို့ Hollywood က No More Animation သင်တန်းကျောင်းကို Alex Alvarez က1998ခုနှစ်မှာစတင်ဖွင့်လှစ်ခဲ့ပါတယ်ဗျာအထူးသဖြင့်ဒီရုပ်ရှင်ဇာတ်လမ်းတွေမှာပါဝင်တဲ့အထူးပြုလုပ်ဖန်တီးမှု Visual Effect Animation သင်တန်းကျောင်းကိုစတင်ဖွင့်လှစ်တုန်းကဆိုရင်ကျောင်းသား50လောက်သာရှိပေမဲ့အခုတော့450လောက်အထိတောင်ရှိနေပြီဆိုပဲဗျာ
တင်နနာဦးရဲ့တိုးလာပေမဲ့တိတ်အများကြီးတော့မဟုတ်သေးဘူးနော်ကွာ
။အော်ဒါကတော့နန်းလောင်ရေးဤပညာနဲ့အမှုပညာကိုခုံခုံမမင်နဲ့ယူသွမှသာလေ့လာလို့အဆင်ပြေနိုင်မယ့်ဘာသာရမျိုးဟုဗျ။ဒီကျွန်တော်တို့ media production ကျောင်းတွေတက်တုန်းကဆိုရင်လည်းတချို့ဒီဤပညာနဲ့ဆိုင်တဲ့အတန်းတွေမှာဆိုရင်ကျောင်းတစ်ကျောင်းလုံးတစ်နှစ်ကို၄လစာသင်ချိန်၃ချိန်ရှိတာတော့မှတချို့ဘာသာရပ်တွေဆိုရင်တစ်နှစ်ပတ်လုံးသင်ကြားတာမျိုးမဟုတ်ဘဲတစ်နှစ်ကို၄လတစ်ချိန်လောက်ပဲသင်ကြားပေးပါတယ်။ဟိုတခြားဘာသာရက်တွေနဲ့ဆိုင်တော့ဒီသင်ကြားသူចောင်းသားចောင်းသူဥည်နေတာပေါ့ဗျာ
။တန်နက်နိုမွန်ចောင်းအចောင်းဆက်ပါအောင်ကိုအောင်
။အော်ဟုတ်ကဲ့။ဒီចောင်းမှာကနောက်ဆုံးပေါ်ဤပညာတွေအသုံးပြုတဲ့ကွန်ပျူတာခန်း9ခန်း၊ပုံဆွဲခန်း4ခန်း၊ပုံတူပြုလုပ်ခန်းတွေနောက်ဒီစာသင်ခန်းတွေလည်းရှိပါတယ်။ဒီစာသင်ခန်းတွေကိုကျွန်တော်တို့တွေသိပ်ပံရုပ်ရှင်တွေထဲမှာမြင်ဘူးနေကြအတိုင်းခန်းကဏ္ဍကိုပြင်ဆင်ထားတာပါ။ပြီးတော့ဒီចောင်းမှာចောင်းလာတက်သူ50ရာခိုင်နှုန်းဟာ visual effect သင်ကြားပြီးတော့ဟိုចန်တဲ့50ရာခိုင်နှုန်းကတော့video game လို့ဖို့သင်ကြားတယ်လို့ Alex Alvarez ကပြောပါတယ
် The purpose of Noman is to allow aspiring artists to get jobs in the entertainment industry and so
ဒီပြောပြရေးလုပ်ငန်းခွင်ထဲမှာအလွတ်လွတ်ချင်ကြတဲ့သူတွေအတွက် Noman ကိုဖွင့်ထားတာပါရုပ်ရှင်အထူးပြုလုပ်ချက်တွေ video game တွေဖန်တီးခြင်းသူတွေအနေနဲ့ဒီမှာနှစ်နှစ်သုံးနှစ်လောက်လာတက်ပြီးရင်အလုပ်ဆက်လုပ်လို့ရပါပြီပကြီးပပုပုံဆွဲတပ်ပုံ graphic design ကိုစိတ်ဝင်စားသူတွေအနေနဲ့ဒီအကြောင်းကနေတစ်ဆင့်လုပ်ငန်းခွင်ထဲကိုသွားနိုင်တဲ့အကြောင်းသူကရှင်းပြသွားတာပါ
Destroy. You knew this would happen?
Everything changed.
He'll fight to defend.
We're going up against gunships.
I guess we're going to stop. Jaapian Yoshin, Yaikuyama Atong Pyure, Namaji, Avatar Yoshin ga soin, Nitarama 5 billion thi winwe ya khe piro, World Warcraft video game ha soin le, 10 billion lauk thi win khe ra chaung, di Yoshin ne video game lo nga ma, win yauk lauk kain pho se win sa du re le to la ba de.Hollywood ရုပ်ရှင်လုပ်ငန်းတွေမှာလုပ်ကိုင်ခဲ့ဘူးသူအတွေ့အကြုံများသူတွေကိုယ်တိုင်သင်ကြားပို့ချပေးတာကြောင့်ကျင့်တတ်နေသူចောင်းသားသူကတော့ Brett Shields ပါ
The nowhere else in the country will you find such a gathering of professionals both educators and
အခုလိုလုပ်ငန်းကျွမ်းကျင်သူတွေကိုယ်တိုင်သင်ပေးနေတဲ့ចောင်းမျိုးဒီတနိုင်ငံလုံးဘာမှမရှိပါဘူး Video games တွေဘယ်လိုလုပ်လဲပုံတွေဘယ်လိုဆွဲလဲ Animation တွေဘယ်လိုဆွဲလဲဆိုတာတွေအားလုံးကိုသင်ကြားရင်းသင်ယူရင်းပြီးလို့ရင်းနဲ့ ဆရာတွေရောတပည့်တွေပါအားလုံးအတူတူလေ့လာသွားပါတယ်ဒါလို့အတူတကွပူးပေါင်းလှုပ်ဆောင်သွားတာဟာတကယ်ကိုကောင်းပါတယ်လို့ Shees ကပြောသွားတာပ
ါနောက်ပြီးတော့နော်မွန်ကျောင်းမှာအထက်တန်းအဆင့်ကျောင်းသူကျောင်းသားတွေအတွက်တရားအထူးပြုသင်ကြားပေးတယ်လို့ပဲတခြားဘာသာရပ်ပေါင်းတရားကျော်ကိုသင်ကြားပို့ချပေးနေပါတယ်စစ်ကူအကြံဉာဏ်တွေကိုလက်တွေ့တင် जा ပြသပေးမှုနဲ့ပေါင်းစပ်ပေးသလိုပဲလုပ်ငန်းနဲ့ပတ်သက်လို့တမိုင်းချောင်းကနေနောက်ဆုံးပေါ်နည်းပညာတွေကိုကွန်ပျူတာခန်းမှာတင် जा ပေးပါရယ် deadline.com ရဲ့အကြီးရန် editor Dominic Patterns ကအခုရိုက်နေတဲ့ရုပ်ရှင်တွေမှာအထူးပြုလုပ်ချက်အတော်များများပါတယ်လို့ဆိုပါရယ
် The big blockbusters, the superhero films, the sci-fi films, the films that put the lights on in Hollywood
ကနေမြန်မာပြည်ရုပ်ရှင်ကားတွေသူရဲကောင်းဇလန်းတွေသိပ္ပံရုပ်ရှင်တွေမှာအထူးပြုလုပ်ချက်အများကြီးပါပါရယ်ဒီကဘာတလွားကနိုင်ငံပေါင်း20ကျော်မှာ visual effect အထူးပြုလုပ်ချက်တွေကိုဖန်တီးသူ2000လောက်ရှိနေပြီးတော့ဒီကျွန်တော်တို့တွေ့မြင်နေရတဲ့အရာတွေနောက်ဒီကနေ့ခေတ် Hollywood ဘာတွေဖြစ်နေလဲဆိုတာတွေကိုသူတို့ကဖန်တီးနေတာပါလို့ pattern ကပြောသွားတာပါဒီ computer အထူးပြုလုပ်ချက်ဖန်တီးမှုဟာအခုအခါမှာကဘာလုံးဆိုင်ရာလုပ်ငန်းတစ်ခုဖြစ်လာနေပါပြီဒီလုပ်ငန်းမှာဝင်ရောက်လွတ်ကင်ဖို့လူငယ်များပြားလည်းစိတ်အားထက်သန်နေကြတာပါသူတို့တွေကရုပ်ရှင်ဒါမှမဟုတ်ဗီဒီယိုဂိမ်းတစ်ခုအောင်မြင်ဖို့အတွက်နောက်ွယ်ကဖန်တီးကြိုးပမ်းနေကြသူတွေလို့ပြောရင်လည်းမမှားပါဘူးဗျာ
ဟုတ်ပါရဲ့နော်ရုပ်ရှင်ကားတကားအောင်မြင်ပြီဆိုရင်အများအပြည့်အားလုံးကမင်းသားမင်းသမီးတော်ချောင်းဒါရိုက်တာတွေတော်ချောင်းတွေကပြောကြတာနောက်ွယ်ကအခုလိုအမှုပညာဖန်တီးသူတွေအကြောင်းတော့လူတွေကသိတဲ့သတိမထားမိကြဘူးနော
်ဟုတ်ပါတယ်နန်းလောင်ကြီးဒါပေမဲ့လည်းဒီကိုယုံကြည်ရာအလုပ်ကိုလုပ်နေကြတာမို့သူတို့ကတော့သိအာယုံထားမှာမဟုတ်ပါဘူးဗျာဒီ American ပြည်ထောင်စုမှာကအများအပြားတော့ဒီမိဘတွေကပဲဖြစ်ဖြစ်ចောင်းသားတွေကိုယ်တိုင်ကပဲဖြစ်ဖြစ်ဒီနှစ်သက်ရာဝါသနာပါရပညာရက်ကိုသာဟိုအာယုံထားပြီးတော့လိုက်စားကြပါတယ်ဆရာဝန် engineer ဖြစ်မှဆိုတာမျိုးမဟုတ်ဘဲနဲ့ကိုအားတန်ရာကိုလေ့လာတော့လဲမြန်မြန်ခီးရောက်ပြီးတော့ပို့ပြီးတော့လဲအောင်မြင်မဲ့အခွင့်အရေးရနိုင်တာပေါ့ဗျာ
ဟုတ်တယ်နော်ကိုအောင်ဒါကြောင့် America ကចောင်းတွေမှာအခြေခံအဆင့်ចောင်းတွေကစားပြီးတော့ကလေးတွေကိုသူရဲ့မွေးရပါအရေးအချင်းတွေဖော်ထုတ်နိုင်အောင်လို့ဂီတပကြီးရုပ်ရှင်အကစားဆက်မှုလက်မှုစတာတွေကိုတင် जा ထိတွေ့စေတာကို
ဟုတ်ပါတယ်ဗျာကျွန်တော်တို့ဒီမေရီလန်းပြည်နယ်ကအခြေခံပညာကျောင်းသားတွေရဲ့ရုပ်ရှင်ပြိုင်ပွဲအကြောင်းပွဲတော်ပေါ့ဗျာအဲ့ဒီအကြောင်းကိုလည်းကျွန်တော်ဆက်ပြီးတော့ပြောပြခြင်းပါတယ်ဒီရုပ်ရှင်ပွဲတော်ရဲ့အဓိကရည်ရွယ်ချက်ကတော့လူငယ်တွေမူရစေးရဲ့စိုးကျိုးတွေကိုသတိပြုမိစေဖို့ပေါ့တကယ်တော့လည်းအမှုပညာဖန်တီးမှုစွမ်းအားဆိုတာကဟိုအသက်ရွယ်မရွေးမှသူကနဲ့သူရှိပြီးသားလို့ဆိုရမှာပါအဲ့ဒီရုပ်ရှင်ပွဲတော်မှာပြသတဲ့ရုပ်ရှင်တွေကိုကြည့်ပြီးနောက်ဒီရုပ်ရှင်တွေကိုဖန်တီးသူကျောင်းသူကျောင်းသားတွေရဲ့အရေးအသွေးတွေပေါ်ကိုပြိုင်ပွဲကျင်းပပေးတဲ့ဒီ Frederick Kahn Council အဖွဲ့ဝင် Billy Shrieve ကအတော်လေးအားသိနေပါတယ
်။မွေးရစေဝါဆန့်ကျင်ရုပ်ရှင်တွေကို Classmate for Life လို့ခေါ်တဲ့ရုပ်ရှင်ပြိုင်ပွဲကနေတဆင့်ဆက်လက်ဖန်တီးဖို့ကိုလည်းပထမအကြိမ်ရှင်ပြိုင်မှုရလဒ်တွေကတွန်းအားပေးနေပါတယ်။အထက်တန်းအလယ်တန်းနဲ့မူလတန်းကျောင်းသားတွေရဲ့ရုပ်ရှင်ပြိုင်ပွဲအကြောင်းအထက်တန်းကျောင်းသားတွေရဲ့ရုပ်ရှင်ပြိုင်ပွဲမှာ Lights Out ရုပ်ရှင်နဲ့ပထမရခဲ့သူကတော့လင်ကနောအထက်တန်းကျောင်းကဆယ်တန်းကျောင်းသား Alex Ismay ပါသူကလူ့ဘဝကိုမိလုံးတစ်လုံးနဲ့နိုင်ရှင်ဥပမာပေးပြီးတော့ရိုက်ကူးထားတာပ
ါ Our friends and family around us each represent a different light
ကျွန်တော်တို့ပတ်ဝန်းကျင်ကတငယ်ချင်းတွေမိသားစုတွေကမိလုံးတစ်လုံးချင်းစီကိုကိုစားပြုပါတယ်ဒီမိတွေဆက်လင်းနေဖို့လိုပြီးတော့ပိုလင်းတာကပိုကောင်းပါတယ်မွေးရစေးသုံးဆွဲပြီးပြီးတော့မိလုံးတွေပိတ်သွားရင်မိသားစုတွေနဲ့ခွဲခွာရပါလိမ့်မယ်ဆိုပြီးတော့သူကရှင်းပြသွားတာပ
ါခုလိုရုပ်ရှင်ပွဲတော့ကျင်းပဖို့အကြံပေးခဲ့တဲ့ Frederick Kahn Council အဖွဲ့ဝင် Bill Shrieve ကဒီပြိုင်ပွဲမှာ65ယောက်ပါဝင်ရှင်းပြခဲ့တယ်လို့ဆိုပါတယ
် Why are drugs bad for elementary school students the parents love it because
ရိုးရိုးရှင်းရှင်းလေးလုပ်ထားတာပါအထက်တန်းနဲ့အလယ်တန်းကျောင်းသားတွေအတွက်မွေးရစေးဟာကဘာကြီးကိုဘယ်လိုဖြစ်စီလဲဆိုတာနဲ့မူလတန်းကျောင်းသားတွေအတွက်မွေးရစေးရဲ့ဆိုးကျိုးတွေအကြောင်းတင်ပြဖို့ပါသူတို့ကလေးတွေနဲ့အတူတိုင်းဗီဒီယိုကိုကြည့်ပြီးတော့ဒီအကြောင်းကိုပြောနိုင်တဲ့အတွက်မိဘတွေကလည်းဒီအစီအစဉ်ကိုသဘောကျပါတယ်။ဒီလိုအစီအစဉ်မျိုးလေးကတော့အတော့ကိုအကျိုးရှိမှာမလွဲပါဗျာ။လူငယ်တွေလမ်းမကိုလည်းမရောက်နိုင်အောင်ပညာပေးပြီးသားဖြစ်တဲ့အပြင်ရှိပြီးသားအတတ်ပညာအမှုပညာဖန်တီးမှုစွမ်းအားကိုလည်းတင်ဆက်ခွင့်ရတဲ့အတွက်ဒီအခွင့်အရေးအတွက်တော့ဝမ်းသာနေကြမှာတော့မလွဲပါဗျာ။
ဒါတော့ကိုအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုကြားခဲ့ကြရတာပဲဖြစ်ပါတယ် VOA အမေရိကန်တန်မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေအခုလိုနားဆင်နိုင်တယ်လို့အင်တာနက်ဆက်မင်းနာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်ကြည့်နေတဲ့ပြိုင်တဲ့နားဆင်နိုင်ကြပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
မကြာသေးခင်ကလာအိုစ်နိုင်ငံမှာပြုလုပ်ခဲ့တဲ့အာဆီယံဒေသဆိုင်ရာဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မဲ့နောက်ထပ်ကဏ္ဍသုံးချက်ကိုပြောကြားသွားပါတယ် မောင်ခိုလုံငန်းဟူသူမြတ်တိုက်ဖြည့်ရေးနဲ့ပတ်သက်ပြီးလူတော်ရင်တရိษံသစ်မောင်ခိုရောင်းချတာစတဲ့မောင်ခိုလုံငန်းအလုံးကိုတိုက်ဖြည့်ရေးအတွက်ပူပေါင်းဆောင်ရွက်ကြဖို့အပူတပြင်းလိုအပ်နေတယ်လို့ဆိုပါတယ်လူမောင်ခိုစန့်ကျင်ရေးအာဆီယံပြဋ္ဌာန်းချက်သက်တမ်းတစ်နှစ်ပြည့်ရောက်မဲ့အချိန်မှာအမေရိကန်ပြည်ထောင်စုအနေနဲ့ဒီလုပ်ရက်တွေရပ်တန့်ရေးအထူးသဖြင့်ရောင်းစားခံရသူတွေကာကွယ်ရေးအတွက်အထောက်အပံ့တွေပုံမတိုးမြင့်ပေးနေပါတယ်ဒီပြဿနာလောက်မထင်ရှားတဲ့သစ်မှောင်ခိုပြဿနာဟာလည်းခြားစားပျက်စီးမှုနဲ့သဘာဝပတ်ဝန်းကျင်ပြုံးတိမှုတွေကိုဖြစ်စေရာတဆင့်နိုင်ငံလုံခြုံရေးအတွက်ကြီးမားတဲ့အခြေအနေမှုဖြစ်လာစေတယ်လို့ဆိုပါတယ်ဒီဆွေးနွေးပွဲတွေမှာအာဆီယံနိုင်ငံတွေစီးပွားရေးပုံမစုစည်းရေးပစိဖိတ်ကမ်းရိုးတန်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးအလားအလာနဲ့ဥပဒေနဲ့မကန့်ညီတဲ့ငါးဖက်မှုစတာတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ဒါအပြင်အကြမ်းဖက်မှုရာသီဥတုအပြောင်းအလဲနဲ့တာရှည်ခံဖွံ့ဖြိုးရေးကိစ္စတွေကိုလည်းဆွေးနွေးကြပါတယ်တောင်တရုတ်ပင်လယ်နဲ့ပတ်သက်ပြီးဝန်ကြီးကယ်ရီကအငင်းပွားမှုတွေကိုငြင်းချမ်းစွာဖြေရှင်းရေးဟာအဓိကကြတယ်လို့ဆိုပါတယ်။ပါဝင်ပတ်သက်သူအလုံးတာဝန်စီစီနဲ့ထိန်းသိမ်းတင်ပြုမှုကြဖို့လည်းအားပေးသွားပါတယ်။နောက်ဆုံးအနေနဲ့မြောက်ကိုရီးယားဟာအာဆီယံအဖွဲ့ဝင်တွေအတွက်စိုးရင်စရာကြီးတစ်ခုဖြစ်နေပြီးမြောက်ကိုရီးယားရဲ့မတည်ငြိမ်တဲ့လူရက်တွေဟာနိုင်ငံတကာငြင်းချမ်းရေးကိုချိန်ချောက်နေတယ်။နျူကလ িয়ার နဲ့ပက်ထင်တပ်ဒုံးတီဆောက်ရေးအစီအစဉ်တို့ဟာကုလသမဂ္ဂလူညွန့်ရေးကောင်စီရဲ့ပြဋ္ဌာန်းချက်တွေကိုချိုးဖောက်နေတယ်လို့ဆိုပါရယ်ကုလသမဂ္ဂလူညွန့်ရေးကောင်စီဟာပြီးခဲ့တဲ့မတ်လတုန်းကမြောက်ကိုရီးယားကိုအပြင်းထန်ဆုံးဒဏ်ခတ်မဲ့ပြဋ္ဌာန်းချက်2293ကိုတင်းကြီးတညွတ်ထဲအတည်ပြုခဲ့ပါရယ်ဒီဒဏ်ခတ်မှုတွေကိုတကဘာလုံးကအပြည့်အဝလိုက်နာဖို့အလွန်အရေးကြီးပြီးအမေရိကန်ပြည်ထောင်စုကလည်းလိုက်နာမယ်လို့ဝန်ကြီးကယ်ရီကပြောကြားသွားခဲ့ပါရယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင
်အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အဖော်မဟုတ်ကြောင်းထပ်မံပြီးတော့သောတာရှင်တွေကိုအတိပေးအပ်ပါတယ် VOA အမေရိကန်တန်ကအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာစီစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24ဒီဂရီကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အင်္ဂါနေ့မနေ့ဖက်အစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာပါအခုတော့ကြံရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဒီမိုကရက်တစ်ပါတီညီလာခံအတွင်းဟီလာရီကလင်တန်ကိုထောက်ခံကြောင်းမင်းကွန်းပြောကြားခဲ့တဲ့အကြဆုံးအမေရိကန်မွတ်စလင်စစ်သည်တဦးရဲ့မိဘအပေါ်ရီပဘလစ်ကန်သမ္မတလောင်းဒီဒေါ်နယ်ထရမ့်ကဝေဖန်ခဲ့တဲ့အပေါ်စိတ်ပျက်ကြောင်းနဲ့ဒါဟာရီပဘလစ်ကန်ပါတီရဲ့သဘောထားကိုကိုစားမပြုကြောင်းကိုပါတီမောင်ဩဇာညောင်းတဲ့အထက်လွှတ်တော်အမတ်ဂျော့မကိန်းအပါအဝင်အမတ်တချို့ကပြောကြားခဲ့ကြပါတယ်လီဗျားနိုင်ငံတွေက IS စစ်သွေးကြွတွေရဲ့ပြစ်မှတ်တွေရှိရာကိုအမေရိကန်စစ်တပ်ကလေကြောင်းစစ်ဆင်မှုတွေလုပ်ခဲ့ပြီးတော့ဆက်ပြီးတော့လုသွားအောင်မယ်လို့ပန်တဂွန်စစ်ဌာနချုပ်ကတင်းနယ်လာနေမှာပြောကြားခဲ့ပါတယ်။ Pacific ဒေသနိုင်ငံပေါင်း12နိုင်ငံခြားသဘောတူထားတဲ့ဒီ Pacific ရဝန်းဒေသနိုင်ငံများကုံသွဲရေးသဘောတူညီချက် TPP ကိုအမေရိကန်လွှတ်တော်ကတဖြည်းဖြည်းတော့အတည်ပြုလာလိမ့်မယ်လို့သူ့အနေနဲ့အကောင့်ဘက်ကမျှော်လင့်ကြောင်းသမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။သမ္မတလောင်းတွေဖြစ်ကြတဲ့ဒီမိုကရက်ဟီလာရီကလင်တန်ရော Republican Donald Trump ကပါ TPP သဘောတူညီချက်ကိုစန့်ကျင်နေချိန်မှာသမ္မတ Obama က The Straits Times သတင်းစာနဲ့တင်းနှံလာနေကမင်းမြန်ကမှာအခုလိုပြောကြားခဲ့တာပါရှေ့ပြေးနေတဲ့ဤပညာကြောင့်အလုံသမားအင်အားနည်းနည်းနဲ့ထုတ်လုပ်မှုများများလုပ်နိုင်တဲ့နိုင်ငံခြားတိုင်းပြည်တွေကို American စီးပွားရေးလုပ်ငန်းတွေပြောင်းရွှေ့ကုန်တဲ့အတွက်အလုံလက်မဲ့ဖြစ်ကြရသူအများပြားရှိနေတဲ့ American မှာ TPP သဘောတူညီချက်တစ်ခုလုံးအပေါ်လွှတ်တော်ရဲ့အတီးပြူးချက်ရနိုင်ဖို့ခက်ခဲတယ်ဆိုတာကိုတော့သမ္မတ Obama ကအတိအမှတ်ပြုပါတယ်။ကမ္ဘာတဝန်းချိတ်ဆက်ဖြတ်ကျက်မှုအတွင်းနောက်ကျန်ရင့်နေတဲ့သူအများပြားရှိနေတဲ့အပေါ်စိုးရိမ်ပူပန်မှုတွေလည်းရှိနေကြတာကြောင့်သူတို့ရဲ့စိုးရိမ်စိတ်ကိုအလေးအနက်ထားဖြေရှင်းဖို့လိုတယ်လို့သမ္မတကပြောပါတယ်။ဒါပေမဲ့ဖြေရှင်းတဲ့နေရာမှာကိုယ်နိုင်ငံတစ်ခုတည်းကိုကြည့်ပြီးတော့ကိုကျိုးစီးပွားကာကွယ်ရေးမလုပ်သင့်ကြောင်းသမ္မတ Obama ကဒီ Straits Times သတင်းစာနဲ့မေးမြန်းခန်းမှာပြောကြားသွားခဲ့ပါတယ်။
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကကုဇော်ဝင်းလိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ် VOE နားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးရေပါခင်ဗျာ
This program has come to you from the Voice of America, Washington.